Welcome to the Voice of America in Burmese.
Mingla minakhi ma shin. Washington ni ro VOA American tan ga ni 2016 ku hne. August la 3 ye. Buddha bu ni nenak khin a season go Myanmar sano chain min ne 6 nai ga ni 9 nai thi. Flight meter 2432 ne 40 ro ga ni dai yai thong lein taw ma ba shin. Jama engine nai ma.
ကျမကတော့ဆုမြတ်မှာပါရှင် Republican သမ္မတလောင်းဒေါ်နယ်ထရမ့်ဟာအမေရိကန်ရဲ့သမ္မတဖြစ်ဖို့တင့်တော်သူမဟုတ်ဘူးလို့သမ္မတဘရက်အိုဘားမားကပြောကြားခဲ့ပါတယ်။ Washington မြို့တော်မှာရောက်နေတဲ့စင်ကာပူဝန်ကြီးချုပ်နဲ့သမ္မတအိုဘားမားတို့အင်ဂျီရိုမှာတွေ့ဆုံဆွေးနွေးခဲ့ပါတယ်။ဒီလိုထိတ်တန့်သတင်းတွေကိုကိုစောဝင်းလှိုင်နဲ့ကြီးညာပေးပါမယ်ရှင်
။ကောင်းပါပြီရှင်။မနေ့ကရန်ကုန်လေစိတ်ကနေပြည်ဝင်ခွင့်မရပဲပြန်ပို့ခံရတဲ့ကြည်ပရောက်88မျိုးဆက်ចောင်းသားခေါင်းဆောင်ဟောင်းကိုမမောင်ဝမ်းကိုဒေါ်ဆန်းစုကြည်ရဲ့အမိန့်နဲ့ဝင်ခွင့်ပြန်ပြီးပေးလိုက်ကြောင်းခင်မင်းရင်းနှီးသူတအုပ်ဖြစ်တဲ့နာမည်ကျော်အမှုပညာရှင်စာကနာက VOA ကိုပြောပါတယ်
ဟိုမကျန်နဲ့ပြန်ထွက်လာတဲ့ကိုမမောင်ဝမ်းကိုမြန်မာပြည်ကိုဘလို့နီးနေမှမဆိုတာဟိုပြီးခဲ့တဲ့အပြစ်တွေဥစားပြီးပါတယ်ပဲဖြစ်လိုက်ပြီးတော့သူ့ကိုပြန်လာပြီးတော့
အပြည့်အစုံကိုတော့သတင်းစီစဉ်အပြီးမှာနားဆင်ရဖို့ရှိပါတယ်ဒါအပြင်ထိုင်းနိုင်ငံရွှေပြောင်းအလုတ်သမားအရေးဆောင်ရွက်နေသူတဦးမြန်မာနိုင်ငံမှာအရေးယူဖို့ရှိကြောင်းသတင်းပေးပို့ချက်ကိုလည်းကြားဖို့ရှိပါတယ်ရှင်နောက်ပိုင်းမှာတော့အင်္ဂါနေ့ညဓာတ်ရိုက်လေလိုက်အစီအစဉ်ကိုထုတ်လွှင့်မှာပါအခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုစောဝင်းလိုင်တို့ကပြောပြပါအောင်ရှင်
ကျောက်ဆုအမေရိကန်မွတ်စလင်စစ်တီတယောက်ရဲ့မိဘတွေကို Republican သမ္မတလောင်းဒေါ်နယ်ထရမ့်ကကဲ့ရဲ့တယောက်ခဲ့တာကိုကြည်ချင်းဖြင့် Trump ဟာ American ရဲ့သမ္မတမဖြစ်သင့်ဘူးဆိုတာတာတာကပြနေတယ်လို့သမ္မတ Barack Obama ကပြောကြားခဲ့ပါတယ်။စင်ကာပူဝန်ကြီးချုပ် Lee Hsien Loong နဲ့အင်ဂျီရောမှတွေ့ဆုံပွဲအပြီးပူးတွဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာသမ္မတ Obama ကသတင်းတောက်ရဲ့မေးမြန်းချက်ကိုခုလိုမှတ်ချက်ပေးခဲ့တာပါ။ Ukraine နိုင်ငံကို Russia ကလွန်ခဲ့တဲ့နှစ်နှစ်တုန်းကကျူးကျော်ဝင်ရောက်ခဲ့တဲ့ကိစ္စကိုသိခဲ့ပုံမရပဲရုရှားကယူကရိန်းထဲကိုကျူးကျော်မှာမဟုတ်ပါဘူးလို့ American ABC ရုပ်သံနဲ့မေးမြန်းခန်းမှာဒေါ်နယ်ထရမ့်ကပြောခဲ့ပါတယ်။ဒါနဲ့ပတ်သက်လို့လည်းထရမ့်ဟာအရေးကြီးတဲ့နိုင်ငံတကာကိစ္စရပ်တွေအပေါ်မှာအခြေခံဗဟုသုတတာမရှိတာကိုပြသနေတယ်လို့သမ္မတဥပမာကပြောကြားခဲ့ပါတယ်။ Mr. Trump အပေါ် Republican Party တွင်ကဩစာကြီးမားတဲ့အမတ်တချို့ကဝေဖန်ဖြစ်တင်နေကြတာနဲ့ပတ်သက်လို့လည်းထရမ့်ဟာသူ့ပါတီနဲ့အဓိကသဘောထားအမြင်တွေမတူဘူးလို့သမ္မတအနေနဲ့ယုံကြည်ကြောင်းသမ္မတကပြောပါတယ်။ဒါပေမဲ့ပါတီတွင်သဘောမကျသူတွေဘက်ကဘယ်တော့မှထရမ့်ကိုရက်တန်းကရက်တော့လို့ပြောပြီးတော့သမ္မတလောင်းအဖြစ်သူတို့ရဲ့ထောက်ခံမှုကိုယုံသိမ့်မှလဲဆိုတာကိုလည်းသမ္မတဥပမာကမေးခွန်းထုတ်ခဲ့ပါတယ်ရှင်
။အမေရိကန်ပြည်ထောင်စုမှာ Voter ID Law လို့ခေါ်တဲ့မဲပေးပိုင်ခွင့်မဟုတ်ရင်ကပြရှိရမယ်ဆိုတဲ့ဥပဒေဟာလူနည်းစုတွေနဲ့ဝင်ဝင်နေတဲ့မဲဆန္ဒရှင်တွေမဲပေးခွင့်မရအောင်လှုပ်ဆောင်ခြင်းဖြစ်တဲ့ဆိုပြီးပြည်ထောင်စုတရားရုံးကအဲ့ဒီလိုမပုံနေထုတ်ပေးမှုကိုတားမြစ်ကန့်သက်တဲ့ပြည်နယ်တွေထဲ North Dakota ပြည်နယ်ဟာလည်းနောက်ဆုံးတစ်ခုအဖြစ်ပါဝင်သွားပြီဖြစ်ပါတယ်။ဒီဥပဒေဟာပြည်နယ်အတွင်းမှာရှိနေကြတဲ့တခြားမဲဆန္ဒရှင်တွေနဲ့နိုင်ရှင်လိုက်ရင် Native American လို့ခေါ်တဲ့ဌာနေ American လူမျိုးစုတွေအပေါ်တိသာစွာမမျှမတဝန်ထုတ်ဝန်ပိုးဖြစ်စေပြီး American ခရိုင်တရားရုံးကတရားသူကြီးDaniel Haflan ကတနင်္လာနေ့မှာစီရင်တုံးချမှတ်လိုက်တာဖြစ်ပါတယ်။အခုချမှတ်လိုက်တဲ့ကြားပြစီရင်တုံးဟာမဲလိမ်လည်မှုကိုဟန်တားနိုင်ရေးဆိုတဲ့ရည်ရွယ်ချက်နဲ့ Republican နဲ့ဥဆောင်တဲ့ပြည်နယ်လွတ်တော်ကချမှတ်ထားတဲ့ North Dakota ပြည်နယ်ရဲ့တင်းကျပ်တဲ့မဲပေးပိုင်ခွင့်ဆိုင်ရာဥပဒေကိုအပြစ်အသတ်ဖျက်သိမ်းလိုက်တာတော့မဟုတ်ပါဘူး။အဲ့ဒီဥပဒေကြောင့်ပြည်နယ်အစိုးရကထုတ်ပေးတဲ့ ID မရှိတဲ့လူနည်းစုတွေနဲ့ဝင်ဝင်နေတဲ့သူတွေမဲပေးနိုင်မယ့်အခွင့်အရေးရော့ချသွားစေတယ်လို့လည်းဝေဖန်သူတွေကထောက်ပြကြပါတယ်။
American ပြည်ထောင်စုမှာဆန့်ကျင်မှုတွေရှိနေတဲ့ Pacific ရဲဝတ်နိုင်ငံများကုံသွယ်ရေးသဘောတူညီချက် TPP ကိုလွှတ်တော်ကနေအတည်ပြုပေးဖို့အတွက် American သမ္မတနဲ့စင်ကာပူဝန်ကြီးချုပ်တို့ကတိုက်တွန်းခဲ့ကြပါတယ်။ Washington မြို့တော်မှာနိုင်ငံတော်ဧည့်သည်အတော်အဖြစ်နဲ့ရောက်နေတဲ့စင်ကာပူဝန်ကြီးချုပ် Lee Hsien Loong နဲ့သမ္မတ Barack Obama တို့အင်မီရောမှာအင်္ဂါနေ့တုန်းကတွေ့ဆုံခဲ့ကြပြီးတော့ TPP ကိစ္စအပါအဝင်နှစ်နိုင်ငံကြားအရေးကြီးတဲ့ကိစ္စတွေကိုဆွေးနွေးခဲ့ကြတာပါ။ကွန်ဂရက်စ်လွှတ်တော်မှာအခုအထိအတိမပြုတ်နိုင်သေးတဲ့ကုံသွေးသဘောတူညီမှုကိုအောင်မြင်အောင်လှုပ်သွားဖို့ထပ်လောင်းသဘောတူညီခဲ့ကြတယ်လို့သမ္မတဥပမာကပြောကြားခဲ့ပါတယ်။ကမ္ဘာစီးပွားရေးမှာကုံသွေးရေးကိုကြောခိုင်းလိုက်လို့မရဘူးလို့သမ္မတဥပမာကပြောပါတယ်။ဝန်ကြီးချုပ်လီဆန်လုံးကလည်း TPP သဘောတူညီမှုကိုကွန်ဂရက်စ်လွှတ်တော်မှာအမြန်ဆုံးအတိပြုတ်နိုင်ဖို့မျှော်လင့်တယ်လို့ပြောကြားခဲ့ပါတယ်။ American နဲ့ Singapore နိုင်ငံကြားတန်တမာဆက်ဆံရေးအနှစ်90ပြည့်အထိမ်းအမှတ်အခမ်းအနားအတွက် Singapore ဝန်ကြီးချုပ်ဟာ Washington မြို့တော်မှာရောက်ရှိနေတာပါ။နှစ်ပေါင်း30ကျော်အတွင်းပထမဆုံးအမေရိကန်ကိုလာရောက်တဲ့စင်ကာပူဝန်ကြီးချုပ်နဲ့ဇနီးတို့ကိုသမ္မတဥပမာနဲ့ဇနီးမီရှယ်ဥပမာတို့ကဒေသဆန်တော်ချင်းအင်္ဂါနေ့ညပိုင်းကျရင်အင်မီရောမှနိုင်ငံတော်ညစာစားပွဲနဲ့တက်ခင်းအခမ်းအနားဖြစ်ပါရဲ့ရှင်
။အ နောက်နိုင်ငံနဲ့အနေနဲ့တူရကီနိုင်ငံမှာအာဏာသိမ်းမှုကြံစီခဲ့တဲ့အကြမ်းဖက်သမားဘက်ကရပ်တည်ပေးနေကြတယ်လို့ပြီးခဲ့တဲ့လအတွင်းအာဏာသိမ်းမှုကြံစီမှုကိုအောင်မြင်စွာဖြိုခွဲလိုက်နိုင်တဲ့တူရကီခေါင်းဆောင်ရဲ့ဒေါသနဲ့ဆွဆွဲပြောကြားမှုအပေါ်အမေရိကန်အရာရှိတွေကအင်ကာနေမှာတည်ငြိမ်စွာပြန်လည်တုံ့ပြန်လိုက်ကြပါတယ်။သမရရီဆက်တိုင်ယက်အာဒဝမ်အနေနဲ့သူ့ရဲ့ထင်မြင်ချက်နဲ့စိတ်ပြက်အားမလို့အားမရဖြစ်မှုတွေကိုလွတ်လပ်စွာပြောဆိုနိုင်ကြောင်းအမေရိကန်နိုင်ငံရဲ့ဌာနပြောခွင့်ရပုဂ္ဂိုလ်ဂျွန်ကာဗီကပြောပါတယ်။နိုင်ငံအတွင်းမှာအာဏာသိမ်းဖို့လှုပ်ဆောင်တဲ့စီမံကိန်းကိုတိုင်းပြည်အပြင်မှာရှိနေတဲ့သူတွေကရေးဆွဲပေးခဲ့ကြတာဖြစ်ပြီးတူရကီကမိတ်ဆွေလို့သတ်မှတ်ထားတဲ့သူတွေဟာလည်းအာဏာသိမ်းဖို့ကြံစည်ခဲ့သူအကြမ်းဖက်သမားတွေဘက်ကယက်တီပေးနေကြတယ်လို့အင်ကာနေကရုပ်မြင်သံကြားကတစ်ဆင့်ပြောကြတဲ့မင်းကွန်းတွင်သမရအာဒဝမ်ကထပ်လောင်းပြောကြားခဲ့တာပါ။သမရအာဒဝမ်ကရန်လိုတဲ့စကားတွေပြောနေပေမဲ့လည်းအရေးကြီးတာကတူရကီနဲ့ပူးပေါင်းဆောင်ရွက်မှုတွေကိုရှေ့တိုးလှုပ်ဆောင်နေကြောင်းအမေရိကန်နိုင်ငံရဲ့ဌာနပြောခွင့်ရပုဂ္ဂိုလ်ဂျွန်ကာဗီကပြောပါတယ်
UAE ဘရီကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဒီပတ်သက်ဖက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်။လက်နက်ကင်ပဋိပက္ခတွေမှာကလေးတွေကိုနှိပ်စက်ညှဉ်းပန်းအချင်းချစတဲ့ချိုးဖောက်မှုတွေဆက်လက်ရှိနေတဲ့အတွက်ဒီချိုးဖောက်မှုတွေကိုအဆုံးသတ်ပေးဖို့အတွက်ကုလသမဂ္ဂတွင်းမှုချုပ်ဘန်ကီမွန်းကပြောကြားလိုက်ပါတယ်။လက်နက်ကင်ပဋိပက္ခတွေမှာကလေးငယ်တွေပါဝင်နေရတာနဲ့ပတ်သက်လို့ကုလသမဂ္ဂလုံခြုံရေးကောင်စီမှအင်္ဂါနေ့တုန်းကလုပ်ခဲ့တဲ့အခြေအတင်ဆွေးနွေးပွဲမှာမစ္စတာဘန်ကီမွန်းကအခုလိုမျိုးမိန့်ခွန်းပြောခဲ့တာပါ။သက်ဆိုင်ရာနိုင်ငံတွေရဲ့အစိုးရရဲ့အနေနဲ့ခိုင်မာတဲ့အရေးယူဆောင်ရွက်မှုတွေလုပ်ကြဖို့အတွက်လည်းသူကတိုက်တွန်းပါတယ်။ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေအနေနဲ့ကိုယ်နိုင်ငံရဲ့ပုံရိပ်ကိုတိုးတက်အောင်လှုပ်ချင်နေဆိုရင်ကလေးငယ်တွေကိုအကာအကွယ်ပေးကြပါလို့လည်းကုလသမဂ္ဂတွေးရမှုချုပ်ကတိုက်တွန်းခဲ့ပါတယ်။အတွေးရမှုချုပ်ရဲ့ကလေးငယ်နဲ့လက်နက်ကိုင်ပဋိပက္ခဆိုင်ရာအထူးကိုယ်စားလှယ်လေလာဆရူကိုကလည်းကလေးစစ်သားပပျောက်ရေးအတွက်ဝိုင်းဝန်းကြိုးပမ်းမှုတွေရှိပေမဲ့ပဋိပက္ခအခြေအနေတွေဆိုးဝါးမှုကြောင့်ကလေးငယ်တွေအပေါ်ကြီးမားတဲ့ထိခိုက်မှုတွေဖြစ်စေခဲ့တယ်လို့ဆွေးနွေးခဲ့ပါတယ်။ဒါပေမဲ့ကလေးစစ်သားပပျောက်ရေးအတွက်ကုလသမဂ္ဂလုံခြုံရေးကောင်စီကချမှတ်ခဲ့တဲ့အကြံပြုဆောင်ရွက်မှုတွေအတိုင်းလှုပ်ဆောင်ခဲ့ကြတဲ့အတွက်တိုးတက်မှုတွေရှိခဲ့တယ်လို့လည်းပြောကြပါတယ်။မြန်မာနိုင်ငံအပါအဝင်နိုင်ငံတချို့မှကလေးစစ်သားစုဆောင်းအသုံးပြုတဲ့အရေးအတွက်တည်တည်တတ်တာကြာဆင်းသွားတယ်လို့သူကပြောပါတယ်။ကလေးစစ်သားလုံဝပပျောက်ရေးအတွက်သက်ဆိုင်ရာအစိုးရတွေနဲ့ထောက်ပံ့ကူညီနိုင်သူတွေအနေနဲ့ဆောင်ရွက်တဲ့ကိစ္စတွေကိုအပြည့်အဝဆောင်ရွက်ပေးကြဖို့အတွက်ကိုလည်းအထူးကိုယ်စားလှယ်ကတိုက်တွန်းပါတယ်။မြန်မာနိုင်ငံကအပါအဝင်ကလေးစစ်သားအသုံးပြုရဲဆိုတဲ့စည်းရင်းဝင်လက်နက်ကိုင်အဖွဲ့အစည်းနဲ့လည်းကုလသမဂ္ဂကဆွေးနွေးမှုတွေလုပ်နေတယ်လို့ပြောကြားခဲ့ပါတယ်။ကလေးစစ်သားပပျောက်ရေးအတွက်လိုက်နာဆောင်ရွက်ရမယ့်ကိစ္စတွေကိုသဘောတူလက်မှတ်ထိုးပြီးတော့လက်တွေ့ဆောင်ရွက်ခဲ့တဲ့ထဲကနီပေါ်၊သီရီလင်ကာ၊ချက်၊ Ivory Coast လို့တည်ကြတဲ့ Cote d'Ivoire နဲ့ယူဂန်ဒါနိုင်ငံတွေကပဋိပက္ခမှာပါဝင်နေတဲ့အဖွဲ့အစည်း၉ခုကိုတော့စည်းရင်းထဲကနေပြီးတော့ပယ်ဖျက်ပေးခဲ့တယ်လို့အထူးကိုယ်စားလှယ်ကပြောကြားခဲ့ပါတယ်။ကလေးစစ်သားတွေရှိနေတဲ့နိုင်ငံတွေမှာအဓိကတာဝန်ရှိတာဟာအစိုးရတွေဖြစ်တယ်လို့ကုလသမဂ္ဂတွေးရမှုချုပ်ရဲ့ကလေးငယ်နဲ့လက်နက်ကိုင်ပဋိပက္ခဆိုင်ရာအထူးကိုယ်စားလှယ်လေလာဆရူကိုကလုံခြုံရေးကောင်စီဆွေးနွေးပွဲမှာပြောကြားသွားခဲ့ပါတယ်။
တောင်တုပ်ပင်လယ်ပြင်မှာတရုတ်နိုင်ငံကပိုင်ဆိုင်ကြောင်းကြေညာထားတဲ့ရေပိုင်းနဲ့အတွင်းတရားမဝင်ငါးဖမ်းတဲ့သူတွေကိုပြင်းထန်စွာအရေးယူသွားမယ်လို့တရုတ်အစိုးရကကြေညာလိုက်ပါတယ်။တရုတ်ရေပိုင်နဲ့ထဲကိုတနှစ်အတွင်းမှာတစ်ချိန်တည်းပို့ပြီးတရားမဝင်ရောက်လာတဲ့ငါးဖမ်းသမားတွေအနေနဲ့ဒဏ်ငွေပေးဆောင်အောင်မှဖြစ်ပြီးထောင်ဒဏ်တစ်နှစ်အထိလည်းကြာခံရနိုင်တယ်လို့တရုတ်နိုင်ငံတော်တရားရုံးချုပ်ကအင်္ဂါနေ့မှာအမိန့်ထုတ်ပြန်လိုက်ပါတယ်။စပါလီကျုံးစုလို့အနေမှာရှိတဲ့ရေမိုင်း200ဝန်းကျင်ရှိတဲ့စီးပွားရေးဆောင်အပါအဝင်တောင်တုပ်ပင်လယ်ပြင်အတွင်းကရေပိုင်နဲ့တွေကိုတရုတ်နိုင်ငံအနေနဲ့ပိုင်ဆိုင်ခြင်းမရှိကြောင်းတဟိတ်မှာအခြေစိုက်တဲ့အငင်းပွားမှုဖြစ်ရှင်ရေနိုင်ငံကခုံရုံးကပြီးခဲ့တဲ့လတုန်းကစီရင်ချက်ချခဲ့ပြီးဖြစ်ပါတယ်။
ဆီးရီးယားနိုင်ငံအနောက်မြောက်ပိုင်းမြို့တွေအပေါ်ရဟတ်ရင်တွေပေါ်ကနေပြီးတော့အစိတ်တန်းငွေတွေပါတဲ့တိုင်ကီဘုံတွေကျဲချခဲ့တယ်လို့ကုညီကယ်ဆယ်ရေးဝန်ထမ်းတွေကပြောပါရတယ်။ဒီနေ့လာနေ့ညသကောင်မတိုင်ခင်မှာအစ်တလီပြည်နယ်တွေကဆာရာကက်မြို့ပေါ်ကိုလည်းကလိုရင်းတန်းငွေပါတဲ့တိုင်ကီဘုံ၅ခုထိကျလာခဲ့တယ်လို့မြို့တွေကဆရာဝန်တွေကသတင်းတောက်တွေကိုပြောပါရတယ်။အမျိုးသမီးနဲ့ကလေးငယ်အများစုဖြစ်တဲ့လူပေါင်း30ရဲ့မနေ့အစိတ်တန်းငွေတင်ခဲ့ကြပါရတယ်။တဘုံတွေရဲ့လက်ချက်ကြောင့်ရုရှားရဟတ်ယင်တစင်းတင်းလာနေတုန်းကပြတ်ကျခဲ့တဲ့နေရာနာကိုညာလုံးပေါက်ဓာတုတန်းငွေတိုင်ကီဘုံတွေကျဲချခဲ့တာလို့ကယ်ဆယ်ရေးဝန်ထမ်းတွေကပြောပါရတယ်။ဓာတုတန်းငွေကြောင့်ဘလောက်တိုင်းတာအထိထိခိုက်ဒဏ်ရာရသလဲဆိုတာတော့အခုချိန်ထိသိကြကြမသိရပါဘူး။အစိုးရတပ်တွေဝိုင်းထားတဲ့အလက်ပိုမျိုးပေါ်ကိုလည်းဓာတုတန်းငွေနဲ့တိုက်ခိုက်ခဲ့တယ်လို့ပြောပါရတယ်။ကလိုရင်းလိုယုံကြည်ရတဲ့တန်းငွေတွေကောင်းကင်ကနေကျဲချခဲ့တာနဲ့ပတ်သက်လို့တဘုံတွေနဲ့အစိုးရတပ်တွေဘက်ကအပြန်အလှန်သူတို့လက်ချက်လို့ဆွဆွဲနေကြပါရဲ့ရှင်။
Direct from Washington, the voice of America.
တ်တော်ဘူးနေ့နေ့ခင်သတင်းစီစဉ်ကိုမဆုမြတ်မုံနဲ့ကိုဇော်ဝင်းနိုင်တို့ကတင်ပြခဲ့တာပါရှင်။အခုဆက်လက်ပြီးသတင်းလှော်တွေကိုနားဆင်ရမှာပါ။အရှိတောင်အာရှဒေသတွေမှာရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေကိုပုံမပူပေါင်းဆောင်ရွက်မှုတွေကနေဖြေရှင်းကြဖို့စင်ကာပူဝန်ကြီးချုပ်နဲ့အမေရိကန်သမ္မတတို့ကသဘောတူခဲ့ကြပါတယ်။နှစ်နိုင်ငံကြားတန်တမန်ဆက်ဆံရေးအနှစ်90ပြည့်အထိမ်းအမှတ်အနေနဲ့ဝါရှင်တန်မြို့တော်မှာနိုင်ငံတော်ဧည့်သည်အဖြစ်ရောက်ရှိနေတဲ့စင်ကာပူဝန်ကြီးချုပ်လီရှလွန်နဲ့သမ္မတဘရက်အိုဘားမာတို့အင်္ဂါနေ့စောစောပိုင်းကတွေ့ဆုံခဲ့ကြပြီးအခုလိုသဘောတူခဲ့ကြတာဖြစ်ပါတယ်။မဆုမြတ်မွန်ကအပြည့်စုံကိုဆက်လက်တင်ဆက်မှာပါရှင်။
1985ခုနှစ်ထဲကစင်ကာပူဝန်ကြီးချုပ်တယောက်အနေနဲ့အမေရိကန်ပြည်ထောင်စုကိုပထမဆုံးတွားရောက်တဲ့ခီးစဉ်အဖြစ်နဲ့စင်ကာပူဝန်ကြီးချုပ်လီရှန်လွန်ဟာဝါရှင်တန်မြို့တော်မှာရောက်ရှိနေပါတယ်။1965ခုနှစ်စင်ကာပူလွတ်လပ်ရေးရရှိခဲ့ပြီးတဲ့နောက်မှာစတင်ခဲ့တဲ့အမေရိကန်နဲ့တန်တမန်ဆက်ဆံရေးအနှစ်90ပြည့်အထိအမှတ်နိုင်ငံတော်ဧည့်သည်အဖြစ်ရောက်နေတဲ့စင်ကာပူဝန်ကြီးချုပ်ကိုသမ္မတဘရက်အိုဘားမားကအင်္ဂါနေ့အစောပိုင်းတုန်းကအင်မြူရောမှကြိုဆိုတွေ့ဆုံခဲ့ပါတယ်။အာရှဒေသဘက်ကိုအာရုံပြောင်းဆိုင်ခဲ့တဲ့သူ့ရဲ့နိုင်ငံသားရဲ့မူဝါဒဟာစင်ကာပူကြောင့်ပို့ပြီးတော့အောင်မြင်ခဲ့တယ်လို့သမ္မတအိုဘားမားကပြောကြားခဲ့ပါတယ်။အာရှဒေသကိုငြိမ်းချမ်းပြီးတော့ကျွဲဝချမ်းသာစေခြင်းနဲ့အမြင်ဟာအမေရိကန်မှာရောစင်ကာပူမှာပါတူညီတယ်လို့အခုလိုပြောကြားခဲ့တာပါ
။ Today our friendship and shared interests bring us together in common pursuit of a common vision. A peaceful and prosperous Asia Pacific and a more secure world.
ဒီကနေ့ကျွန်တော်တို့နိုင်ငံဆက်ဆံရေးနဲ့တူညီတဲ့အကျိုးစီးပွားတွေကြောင့်ပုံသဘောထားအမြင်တွေအတိုင်းငြိမ်းချမ်းသာယာဝပြောတဲ့အာရှပစိဖိတ်ဒေသဖြစ်လာအောင်ပုံမလုံးညုံတဲ့ကမ္ဘာကြီးဖြစ်လာအောင်အတူတွဲဆောင်ရွက်နိုင်ကြတာဖြစ်ပါတယ်။အမေရိကန်နိုင်ငံရဲ့နိုင်ငံသားရေးမူဝါဒတွေကိုချိန်ခွင်ညာညီအောင်အာရှပစိဖိတ်ဒေသအပေါ်အာရုံစိုက်ခဲ့တဲ့နေရာမှာစင်ကာပူနိုင်ငံနဲ့အထူးသဖြင့်ဝန်ကြီးချုပ်လီဟာအမေရိကန်ရဲ့ခိုင်မာတဲ့မိဖက်အနေနဲ့ရည်တည်ခဲ့ပါတယ်။အာရှဒေသအတွင်းမှာအမေရိကန်ရှိနေနိုင်တာဟာစင်ကာပူရဲ့ခိုင်မာတဲ့ထောက်ခံမှုကြောင့်ဖြစ်ပါတယ်။ဒေသတွင်းမှာနိုင်ငံကြီးပဲဖြစ်ဖြစ်နိုင်ငံငယ်ပဲဖြစ်ဖြစ်တူညီတဲ့စည်းကမ်းတွေအတိုင်းလိုက်နာဆောင်ရွက်ကုံတွယ်ကြအောင်နဲ့21ရာစုချင်းချောက်မှုတွေဖြစ်တဲ့အကြမ်းဖက်ဝါဒကဆလို့ကုဆက်ရောဂါကနေရာသီဥတုပြောင်းလဲမှုတိုက်ဖျက်ရေးအတွက်အမေရိကန်နဲ့စင်ကာပူအတူတွဲရပ်တည်ဆောင်ရွက်နေပါတယ်။
အမေရိကန်နဲ့အာဆီယံအသင်းကြီးကြမှာမဟာဗျူဟာမြောက်ပူးပေါင်းဆောင်ရွက်မှုတွေဆက်ပြီးတော့လုပ်သွားဖို့အရေးကြီးတယ်ဆိုတာကိုဝန်ကြီးချုပ်လီရှန်လွန်းနဲ့သမ္မတဘရက်အိုဘားမာတို့နှစ်ယောက်လုံးကသဘောတူခဲ့ကြပါတယ်။အာရှပစ္စိဖိတ်ဒေသတွေမှာငြိမ်းချမ်းရေး၊တာယာဝါပြောရေးနဲ့လုံခြုံရေးတို့အတွက် Sandy Lands မှာရရှိခဲ့တဲ့သဘောတူညီချက်တွေအတိုင်းဆက်ပြီးတော့ဆောင်ရွက်သွားဖို့အတွက်ကိုလည်းသဘောတူခဲ့ကြပါတယ်
။ We'll continue working to strengthen regional institutions like ASEAN in line with the principles we agreed to at Sunny Lands earlier this year.
အာဆီယံလိုဒေသတွေကအဖွဲ့အစည်းကြီးတွေပိုပြီးအားကောင်းလာအောင်ကျွန်တော်တို့ကဆက်ပြီးဆောင်ရွက်သွားမှာဖြစ်ပါတယ်။ဒီနှစ်စမ်းပိုင်းကဆန်နီလန်းစ်မှာသဘောတူခဲ့တဲ့မူဝါဒတွေနဲ့အညီဆောင်ရွက်သွားပါမယ်။ဒေသတွင်းကနိုင်ငံတွေအားလုံးဥပဒေနဲ့အညီလိုက်နာဆောင်ရွက်ကြအောင်တောင်တရုတ်ပင်လယ်ကိစ္စအပါအဝင်အငင်းပွားမှုတွေကိုငြိမ်းချမ်းတဲ့နည်းလမ်းနဲ့ဖြေရှင်းနိုင်ကြအောင်တတ်နိုင်သမျှဆောင်ရွက်သွားမယ်ဆိုတာကိုကျွန်တော်တို့ထပ်လောင်းဂရုပြုခဲ့ကြပါတယ်။
စင်ကာပူဝန်ကြီးချုပ်လီဆန်လွန်းကလည်းအမေရိကန်ကြောင့်ဒေတာရင်းတည်ငြိမ်မှုရှိနေတာဖြစ်တယ်လို့အာဆီယံအဖွဲ့ကြီးပို့ပြီးတော့အားကောင်းလာတာဖြစ်တယ်လို့ပြောကြားခဲ့ပါတယ
် America's endurance policies and actions have contributed greatly to this current peace and prosperity
လက်ရှိမှာငြိမ်းချမ်းပြီးတော့တာယာဝါပြောနေတာဟာအမေရိကန်ရဲ့ရည်ရှိတည်ထက်မှုမူဝါဒတွေနဲ့ဆောင်ရွက်မှုတွေကြောင့်အများကြီးဖြစ်ပါတယ်ကုန်သွယ်ရေးအတွက်အမေရိကန်ရဲ့ဈေးကွက်တွေကိုဆက်လက်ဖွင့်ပေးတယ်အာဆီယံနဲ့ပူးပေါင်းဆောင်ရွက်မှုကိုပို့ပြီးတော့အားကောင်းခိုင်မာလာအောင်လှုပ်ဆောင်နေ။အမေရိကန်ဟာဒေတာရင်းနိုင်ငံတွေနဲ့ပူးပေါင်းဆောင်ရွက်ပြီးအာရှဒေတာပုံမလုံခြုံမှုရှိအောင်ဆောင်ရွက်နေပါတယ်။ညီညာရေးအတွက်အခြေခံလိုအပ်ချက်တွေကိုကူညီဖန်တီးပြီးဒေတာရင်းနာမကနိုင်ငံတကာမှဥပဒေစိုးမိုးမှုရှိအောင်အမေရိကန်ကဆောင်ရွက်ပေးနေပါတယ်
။အမေရိကန်နဲ့စင်ကာပူအပါအဝင်အာရှပစိဖိတ်နိုင်ငံပေါင်း12နိုင်ငံလက်မှတ်ထိုးသဘောတူထားတဲ့ပစ္စဖိတ်ရဝန်းနိုင်ငံများကုံသွယ်ရေးသဘောတူညီချက်အပေါ်အမေရိကန်မှာဆန့်ကျင်မှုတချို့ရှိနေချိန်မှာဒီသဘောတူညီချက်ကိုအမေရိကန်လွှတ်တော်မှာအများဆုံးအတည်ပြုနိုင်ဖို့အတွက်ဝန်ကြီးချုပ်လီဆန်လွန်းကလည်းတိုက်တွန်းခဲ့ပါတယ်။စင်ကာပူဟာအရှေ့တောင်အာရှမှာအမေရိကန်ရဲ့အကြီးဆုံးကုံသွယ်ဖက်နိုင်ငံဖြစ်တယ်လို့အမေရိကန်ဟာစင်ကာပူမှာနိုင်ငံခြားဓာတ်ရိုက်ရင်းနှီးမြှုပ်နှံမှုအများဆုံးလုပ်ထားတဲ့နိုင်ငံဖြစ်ပါတယ
်။ We hope and I'm sure the president shares this hope that Congress will ratify the TPP soon.Not only will the TPP benefit American workers and businesses, it will send a clear signal and a vital signal.
TPP သဘောတူညီချက်ကို Congress လွှတ်တော်ကမကြခင်အတည်ပြုပေးမယ်လို့ကျွန်တော်မျှော်လင့်ပါတယ်။သမ္မတ Obama ကလည်းအလားတူမျှော်လင့်မယ်ဆိုတာသိကြပါတယ်။ TPP ကုံသွယ်ရေးသဘောတူညီချက်ကအမေရိကန်ကလုပ်သားတွေလုပ်ငန်းတွေကိုအကျိုးရှိစေနိုင်ဖို့မကဘဲ ာရှပစိဖိတ်ဒေသမှာအမေရိကန်ကဆက်လက်ပြီးတော့ဥဆောင်သွားမယ်ပူးပေါင်းဆောင်ရွက်မှုကိုပို့ပြီးတော့ခိုင်မာစေမယ်ဆိုတဲ့အရေးကြီးပြတ်သားတဲ့လှုပ်ဆောင်ချက်ကိုပြတ်သားလိုက်ရလဲရောက်ပါမယ်
ခိုင်မာတဲ့စီးပွားရေးပူးပေါင်းဆောင်ရွက်မှုလုံခြုံရေးနဲ့ကာကွယ်ရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုနဲ့ပြည်သူအချင်းချင်းကြားရင်းနှီးတဲ့ဆက်ဆံမှုတွေကြောင့်စင်ကာပူနဲ့အမေရိကန်နိုင်ငံကြားမှာခိုင်မာတဲ့ဆက်ဆံရေးကိုတည်ဆောက်နိုင်ခဲ့တယ်လို့ကောင်းဆောင်နှစ်ဦးတွေးဆောင်ပွဲအပြီးပူးတွဲထုတ်ပြန်တဲ့အကြေညာချက်ထဲမှာဖော်ပြထားပါတယ်။နှစ်ပေါင်း30ကျော်အတွင်းစင်ကာပူဝန်ကြီးချုပ်တယောက်အနေနဲ့အမေရိကန်ကိုရောက်နေတဲ့ဝန်ကြီးချုပ်လီဆိုင်လုံးနဲ့သူ့ရဲ့ဇနီးတို့ကိုသမ္မတအိုဘားမားနဲ့ဇနီးမီရှယ်အိုဘားမားတို့ကဝါရှင်တန်ဒေသစံတော်ချိန်အင်္ဂါနေ့ညပိုင်းအခုအတန်လွှင့်ပြီးမကြာခင်အချိန်ကြာလို့ရှိရင်အင်ပြူရောမှနိုင်ငံတော်ညစာစားပွဲနဲ့တည်ခင်းအခမ်းအနားဖြစ်ပါတယ်။ဩဂတ်လ5ရက်တောက်ကြနေ့အထိဝါရှင်တန်မြို့တော်မှာရှိနေတဲ့စင်ကာပူဝန်ကြီးချုပ်ကိုဒုတိယသမ္မတဂျိုးဘိုင်ဒန်ကနိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီနဲ့အတူနိုင်ငံခြားရေးဌာနမှနေ့လယ်စာနဲ့တိုက်ခင်းဖို့လည်းရှိနေပါတယ်။အမေရိကန်ကုန်သည်ကြီးများအသင်းနဲ့အမေရိကန်အာဆီယံစီးပွားရေးကောင်စီတို့ကပူးတွဲစီစဉ်တဲ့အခမ်းအနားမှာလည်းစင်ကာပူဝန်ကြီးချုပ်မိန်ခွန်းပြောကြားခဲ့ပါတယ်ရှင်
။မက်ဆုမြတ်မမရှင်။မနေ့ကရန်ကုန်နိုင်ငံတကာလေဆိပ်မှာလူဝင်မှုကြီးကြပ်ရေးအရာရှိတွေကပြည်ဝင်ခွင့်မပေးခဲ့တဲ့ပြည်ပရောက်88မျိုးဆက်ចောင်းသားកောင်းဆောင်ဟောင်းကိုမမောင်ဝမ်းကိုနိုင်ငံတော်တိုင်းပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ရဲ့အမိန့်ခွင့်ပြုချက်နဲ့ပြည်ဝင်ခွင့်ပြုလိုက်ပြီဖြစ်ကြောင်းသူနဲ့ခင်မင်ရင်းနှီးသူတွေက VOE ကိုအတည်ပြုပြောပါတယ်။ American Passport ကိုင်ဆောင်ထားပြီးမြန်မာပြည်ဝင်ခွင့် Visa ရရှိထားတဲ့ကိုမမောင်ဝမ်းဟာအင်္ဂါနေ့ကရန်ကုန်ဒေသကိုရောက်ရှိချိန်မှာအမည်မဲဆေးမှာပါဝင်နေလို့ဆိုပြီးလူဝင်မှုကြီးကြပ်ရေးအရာရှိတွေကသူ့ကိုဝင်ခွင့်မပေးဘဲလိုက်ပါလာတဲ့ထိုင်ဝမ်အခြေစိုက် China Airlines နဲ့ပြန်တင်ပေးလိုက်တာဖြစ်ပါတယ်နိုင်ငံရေးကျင်းသားဟောင်းလည်းဖြစ်မြန်မာဒီမိုကရေစီရေးမှာဦးဆောင်ခဲ့သူတဦးလည်းဖြစ်ပြီးလက်ရှိအွန်လိုင်းအင်္ဂလိပ်စာသင်ကြားပေးနေတဲ့ကိုမမောင်ဝမ်းအပေါ်မှာလူဝင်မှုကြီးကြပ်ရေးအရာရှိတွေရဲ့ကင်တွယ်ပုံကိုဒီမိုကရေစီရေးလှုပ်ရှားသူတွေဘက်ကစိုးရိမ်မကင်းဖြစ်ခဲ့ကြပါတယ်။ဒီဖြစ်ရပ်နဲ့ပတ်သက်လို့ကိုမမောင်ဝမ်းကိုဘလို့နည်းနဲ့မဆိုမြန်မာနိုင်ငံကိုပြန်ပြီးဝင်ခွင့်ပြုဖို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကညွှန်ကြားခဲ့တဲ့အတွက်ကိုမမောင်ဝမ်းဟာမြန်မာနိုင်ငံကိုပြန်လာခွင့်ရပြီဖြစ်ကြောင်းခင်မင်ရင်းနှီးသူလည်းဖြစ်ပြန်အပို့ခံရတဲ့အတွက်ကိုယ်တိုင်လိုက်ပါဆောင်ရွက်ပေးခဲ့သူနာမည်ကျော်အမှုပညာရှင်ဇာကနာက VOE ကိုပြောပါတယ်
ကျွန်တော်တည်တဲ့ချိန်မှာသူကလေစိတ်ထဲမှာပဲရှိသေးတယ်သူ့ကိုလေးမြန်မို့ပြန်တော့မတင်ပြရသေးဘူးပေါ့အဲ့ချိန်မှာကျွန်တော်တည်တော့ကျွန်တော်လိုက်သွားတယ်ဒါပေမဲ့ကျွန်တော်ကအရေးကြီးတာကသူနဲ့တွေ့ရဖို့တဲ့သူ့ဘဝပြီးမှပြန်ဝင်ခွင့်ရဖို့အရေးကြီးတယ်ဆိုပြီးတော့ကျွန်တော်ကလိုက်သွားတာအဲ့တော့ကျွန်တော်ကိုယ်တိုင်လည်းလုပ်လို့မရဘူးလေအဲ့တော့ကျွန်တော်ကလာဝကရန်ကုန်တိုင်းတိုင်းမှုစီကိုကျွန်တော်ကဖုန်းဆက်ပြီးတော့ဘာလို့ဖြစ်တာလဲကိုမမောင်ဝမ်းကအမေရိကန်တန်ယုံကနေဗီဇာတော့ပေးလိုက်ပြီပဲဘဝပြီးဘာလို့ဝင်ရောက်လဲရောက်နေပြီကြီးပေါ်လဲကြာနေပြီဘာဖြစ်လို့ဘာဖြစ်လို့ပြေးလို့ပြေးမဝင်တာလဲဆိုတော့အဲလာဝကတိုင်းမူကပြောတယ်အဲသူတို့လည်းဘာမှလုပ်လို့မရပါဘူးတဲ့ဘဟုကနေပြီးတော့ဟိုပြည်တော်စုအစိုးရကထုတ်ထားတဲ့စာပါတဲ့အဲ့ဒါကတော့သူတို့ကွန်ပျူတာထဲမှာလည်းရှိနေတယ်အဲ့ဒါကတော့သူ့ကို2014ခုနှစ်6လပိုင်း4ရက်နေ့လုပ်ခဲ့တဲ့နှစ်နှစ်ကပေါ့နော်အဲ့တုန်းကတမရဦးသိန်းစိန်လက်မှတ်နဲ့မြန်မာနိုင်ငံရဲ့မှာသူကဗီဇာစီးမင်းချိုးဖောက်မှုအဲ့နိုင်ငံထဲမှာတတ်မှတ်ထားတဲ့ဗီဇာရက်ထက်ကျော်လွန်နေထိုင်မှုဆိုတဲ့အမှုနှမှုနဲ့သူအမိပြည့်စင်းထဲတာပါလေတဲ့ဒါကြောင့်မလို့ကျွန်တော်နိုင်ငံထဲကိုဝင်ဝင်မပြေးတာပါလို့ဆိုပြီးသူကပြောတယ်ပြောတယ်ကျွန်တော်ကအခုဟိုဒါဆိုတန်ယုံကပေါ့ဘယ်လိုပြေးလိုက်တာလဲဆိုတော့အဲ့တော့ကျွန်တော်တို့လည်းမသိဘူးတဲ့တန်ယုံကတော့တန်ယုံတဘောပဲဟိုနိုင်ငံယာယီဝန်ကြီးဌာနတဲ့သူတို့ကလာဝကတဲ့အဲ့ဒီချိန်မှာကျွန်တော်ကဟိုရန်ကုန်တိုင်းဝန်ကြီးဟိုဆရာဇော်ရီမောင်စီကျွန်တော်ဖုန်းလိုက်ဆက်တယ်သူကဒီသူကြီးလည်းပြောတယ်သူကလည်းမနေနိုင်ဘူးသူကိုယ်တိုင်နေကြည့်တော့ဟိုသူကလမ်းမြေအကြောင်းကြားတယ်တခါရန်ကုန်တိုင်းဝန်ကြီးချုပ်ကိုပြုံးမင်းသိန်းကိုကျွန်တော်လမ်းဆက်တယ်လမ်းဆက်တော့ကိုပြုံးမင်းသိန်းကစီဝေကနဲ့ရောက်နေပြီးတော့သူရဲ့ဒီအိမ်နဲ့တွေ့ရတော့ကျွန်တော်ကိုယ်တိုင်လိုက်သွားပြီးတော့ကိုပြုံးမင်းသိန်းကိုကျွန်တော်ပြောတယ်သူကိုယ်တိုင်လည်းနေကြည့်တော့အကြောင်းကြားတယ်အဲ့ဒီကနေတခါလာဝကဝန်ကြီးဖြစ်တဲ့ဆရာဦးသိန်းစွေတို့ဟိုချုပ်သိန်းစွေတို့ရုံးကိုကျွန်တော်ဆက်ရတယ်အဲ့ဒီကအမြဲတမ်းတွင်ဝင်သူကလည်းပြန်ပြီးတော့အကြောင်းပြန်တယ်အဲ့ဒါနဲ့အဲ့လိုတွေချုပ်ပြီးနောက်ဆုံးပဲအတူချုပ်သွားရင်တော့အန်တီစီကိုရောက်သွားတယ်ပေါ့ရောက်သွားကြပြီးတော့ကိုပြိုးမင်းသိန်းလည်းတော်တော်စူးစမ်းပါတယ်ခုနလာဝကဟိုကြီးလည်းစူးစမ်းတယ်အဲ့ဒါနဲ့နောက်ဆုံးတော့ဒီနေ့ညပေါ့နော်9နာရီလောက်မှာနေပြီးတော့နေပြီးတော့ပြန်ပြီးတော့ရောက်လာတယ်ဟိုဒီပြီးသွားတဲ့ကိစ္စတွေအတွက်ကတော့စိတ်မကောင်းပါဘူးဒါပေမဲ့အန်တီစီကနေပြီးတော့ဟိုမတ်ချန်နဲ့ပြန်ထွက်လာတယ်ကိုမမောင်ဝမ်းကိုမြန်မာယူကိုဘလို့နီးနေမဆိုတာဟိုပြီးခဲ့တဲ့အပြစ်တွေဥစားပြီးပါတယ်ပဲဖြစ်လိုက်ပြီးတော့သူပြန်လာပြီးတော့ပြန်ဝင်ဝင်ပြေးပါဆိုပြီးဖြစ်လာတယ်ဒါပေမဲ့အဲ့ချိန်မှာမမောင်ကမရှိတော့ဘူးလူကြီးလည်းပေါ်သူတို့တင်လက်လိုက်ပြီးဆိုတော့ကျွန်တော်တို့ဘယ်လိုက်ဆက်ရမှန်းလည်းမသိတော့ဘူး အခုတကယ်လို့များတာဒီတောင်ကြားရင်လည်းကြားရတဲ့နေရာနဲ့မောင်ဝမ်းပြပါပြီးပြန်လာလို့ရအောင်ကျွန်တော်တို့စီစဉ်ထားပါတယ
်လက်ရှိအချိန်မှာကိုမောင်ဝမ်းကိုအဆက်အသွယ်မရသေးပေမဲ့နယူးယောက်မြို့မှာနေထိုင်နေတဲ့တငယ်ချင်းဖြစ်သူနာမည်ကျော်လူရှင်ရဟောင်းတဦးဖြစ်တဲ့စုပ်ဖွားခေါ်ကိုမျိုးတိန်ထွန်းကလည်းဒီကိုရောက်ရောက်ချင်းမြန်မာနိုင်ငံကိုပြန်သွားနိုင်ဖို့လေရင်လက်မှတ်အစ်တစောင်းဝယ်ပြီးဒီကနေ့ညနယူးယောက်လေးစိတ်ကိုပြန်ရောက်လာမယ်ကိုမောင်မောင်ဝမ်းကိုစောင့်နေကြောင်း VOA ကိုအခုလိုပြောပါတယ
်လေရင်လက်မှတ်ကဝယ်ပြီးသွားပြီဆိုတော့ဘယ်လိုလဲဒီဖြစ်သူလာလို့ရှိရင်ဟိုဘယ်လိုပြောမလဲစီလေရင်စီလို့ရတယ်ဆိုကျွန်တော်တင်ပေးလိုက်အောင်မလဲအဓိကကျွန်တော်သူရောက်ရောက်ချင်းကြည့်ရမှာကျွန်တော်ဒီသူ့ရဲ့ visa ကိုကြည့်ရမှာ visa ကတကယ်လို့ဒီမြန်မာပြည်မှာရှိတဲ့လောက်ဝကနေပြီးတော့အတုံးကြည့်ပြီးသားပါလို့တုံးလို့မရတော့ပါဘူးတို့ဘာလို့ရေးထားတယ်ဆိုလို့ရှိရင်တော့တော်တော်ခက်ခဲတွေ့မယ်လေဒါပေမဲ့တခုတော့ရှိတယ် airline ကကျွန်တော်ဘာပြောလဲဆိုတော့အာမြန်မာပြည်ကနေပြီးတော့အဲဒီကဟာကိုသူ့ရဲ့ blacklist ကိုပယ်ဖျက်လိုက်ပါတယ်ဆိုတဲ့အဲတခုခုအဲ evidence တော့တင်မလားတခုခုပြနိုင်ရင်အဲ airline ကပြီးပြီးတော့အဲတင်မယ်လို့သဘောရှိတယ်ကျွန်တော်မေးခွန်းကမေးကြည့်တယ်လေကျွန်တော်ကဆိုတော့အဲ့တော့အာခက်ခဲမရှိနိုင်လောက်လို့ကျွန်တော်ထင်တယ်
နယူးယောက်မြန်မာကောင်စစ်ဝင်ရုံးက visa ထုတ်ပေးခဲ့ပေမဲ့ရန်ကုန်လေးစိတ်မှာလူဝင်မှုကြီးကြပ်ရေးအရာရှိတွေကကိုမမောင်ဝမ်းကိုချက်ချင်းပြန်ပို့ခဲ့တဲ့လုပ်ရက်နဲ့ပတ်သက်လို့လေ VOA ကနယူးယောက်မြန်မာကောင်စစ်ဝင်ရုံးကိုဆက်သွယ်မေးမြန်းခဲ့ပေမဲ့ပြန်ပြီးဖြေဆိုမဲ့သူမရှိကြောင်းဝန်ထမ်းတဦးကတုံ့ပြန်ပြောဆိုခဲ့ပါတယ်ရှင် VOA မြန်မာပိုင်းစီစဉ်တွေကိုနားဆင်နေကြတာပါရှင်ထိုင်းနိုင်ငံမှာရွှေပြောင်းအလုပ်သမားအရေးနဲ့လူကုန်ကူးခံရသူတွေကိုကယ်ဆယ်ရေးလုပ်ငန်းတွေလုပ်ကင်ပေးနေတဲ့ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ကအမှုဆောင်ဒါရိုက်တာဦးကျော်တောင်းကိုမြန်မာနိုင်ငံမှာအမှုဖွင့်တိုင်ကြားထားတာနဲ့ပတ်သက်လို့ VOA မြန်မာပိုင်းသတင်းတောက်မဲအီးမာကပြောပြမှာပါရှင်
။ထိုင်းနိုင်ငံအတွင်းနှစ်နိုင်ငံသဘောတူညီမှု MOU နဲ့လာကြတဲ့အလုပ်သမားတွေကိုကုမ္ပဏီတွေကတာဝန်ယူမှုမရှိဘူးဆိုပြီး MOU လုပ်သမားတွေဘာဖြစ်ကြတယ်လဲဆိုတဲ့ခေါင်းစဉ်နဲ့ထိုင်းခြေဆိုင်အလုပ်သမားအဖွဲ့အစည်းတစ်ခုကနေရန်ကုန်မြို့မှာဩဂုတ်လ၂ရက်နေ့ကသတင်းစာရှင်းလင်းခဲ့တာပါဒီရှင်းလင်းပွဲကိုထိုင်းကနေပြန်လာပြီးဒုက္ခရောက်ခဲ့ရတဲ့အလုပ်သမားတွေကိုယ်တိုင်ပါဝင်ပြီးရှင်းလင်းခဲ့တာဖြစ်ပါတယ်ဒီရှင်းလင်းပွဲလုပ်နေစမှာပဲသူတို့ကိုပြည်ပအလုပ်ကန်ရှာဖွေရေးအေဂျင်စီများအဖွဲ့ချုပ်နဲ့ Lovely War Agency တို့ကတရားစွဲဆိုခဲ့တာကိုအာဏာပိုင်တွေကလာရောက်အကြောင်းကြားခဲ့တယ်ဆိုပြီးထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ရဲ့အမှုဆောင်ဒါရိုက်တာဦးကျော်တောင်းကဆိုပါတယ
်ကျွန်တော်အေဒလတ်၂ရက်နေ့ကကျန်တဲ့အတိုင်းနဲ့အတူ MOU ကိုပေါင်းစပ်နေရတဲ့တစ်ခွက်ကိုအတိုင်းနဲ့ဆွေးကြောပါဆိုပြီးတော့ကျွန်တော်တို့ရွှေလုံးသော website မှာကျွန်တော်ရေးခဲ့တယ်အဲ့ဒါနဲ့ပတ်သက်ပြီးတော့မှအစိုးရနဲ့သူတို့တွေကိုတိုက်ခိုက်ရှာပါတယ်ဆိုပြီးတော့ဒီပြည်ကလောက်ကောင်များခြောက်ပြီးလုံးဝချင်းများဖွဲ့ချုပ်ပြီးရဲ့အတွင်းရင်ဦးကျော်ထင်ကျော်လာဒါနဲ့ဆိုပြီးတော့မှတကယ်တမ်းမျိုးနေမှာမှုခမာတယ်အဲ့ဒါကြောင့်ဘယ်တော့မျိုးနေကဒူးကြီးအောင်မောင်မောင်မျိုးဆိုသူကမနေ့ရက်ကရင်ဖုန်းဆက်တယ်ဒီနေ့တရိန်ကရှင်းလင်းမှုပြီးတဲ့အခါမှာကျွန်တော်လာကြည့်တယ်တဲချူချူတိုင်းကြတော့သူတို့ကုမ္ပဏီနဲ့သူ့ကိုဂုံတိုက်ကနှင်းနှောင်းအောင်လုပ်တဲ့အတွက်အပြည့်ဖြစ်မှုလို့အဲ့ဒါနဲ့အကုန်ခွင့်ပါတယ်တဲ့
ဒီရှင်းလင်းပွဲမှာတော့မကြသေးခင်တုန်းကထိုင်းနိုင်ငံတွင်းမှာ MOU နှစ်နိုင်ငံသဘောတူညီမှုနဲ့လာခဲ့ကြပြီးတဲ့နောက်လုပ်ငန်းခွင်မှာထိခိုက်ခဲ့ရပြီးနစ်နာကြေးမရခဲ့တဲ့အလုပ်သမားတွေဖမ်းဆီးခံခဲ့ရတဲ့အလုပ်သမားတွေအလုပ်ဖြုတ်ခံရတဲ့အလုပ်သမားတွေလည်းပါဝင်ပြီးသူတို့ရဲ့ပြဿနာတွေကိုရှင်းလင်းခဲ့ကြတယ်ဆိုပြီးဆက်ပြောပြပါတယ်
။အကန့်အကန့်ချင်းအလုပ်သမားတွေကိုကျွန်တော်တို့ကခေါ်လာတယ်။အကန့်အကန့်ချင်းဆိုတဲ့အဖြစ်မှာပုံမှားဒီတိုက်ပေါ်ကပြုတ်ကျပြီးတော့အေဂျင်စီတွေတောင်းဝန်မကြည့်တဲ့အလုပ်သမားတွေနောက်ပြီးတော့ကားတိုက်ပြီးတော့မှအေဂျင်စီတွေဆုံးပြဆိုင်ထားတဲ့အလုပ်သမားတွေပြီးတော့စာရှုပ်ကတကြင်းမကြင်းဝေးပြီးတော့မှဒုက္ခရောက်တဲ့အလုပ်သမား23လောက်ရယ်ဒီဘက်ကနေပြီးတော့မှအေဂျင်စီတွေတာဝန်နဲ့ဆိုတာနဲ့ပြန်ပို့လိုက်တဲ့အလုပ်သမားတွေကျွန်တော်အင်တာနက်အွန်လိုင်းတွေကသတင်းတွေတိပြီးတော့မှသူတို့လာကြတယ
်ထိုင်းနိုင်ငံတွင်းမှာပြီးခဲ့တဲ့ဇူလိုင်လအတွင်းကအဖမ်းဆီးခံခဲ့ရတာတွေနဲ့ပတ်သက်လို့အလုပ်သမားတင်ပို့တဲ့ကုမ္ပဏီတွေအနေနဲ့တာဝန်ယူမှုတွေအားနည်းခဲ့တာတွေကြောင့်ဆိုကဝေဖန်မှုတွေလည်းပေါ်ထွက်ခဲ့တာပါအလုပ်သမားတွေကိုယ်တိုင်ကသူတို့ရဲ့နှစ်နာမှုတွေကိုကုမ္ပဏီတွေကဖြေရှင်းပေးမှုမရှိဘဲနေရရင်းကိုသာအတင်းအကျပ်ပြန်ပို့ခဲ့တယ်ဆိုပြီးပြောဆိုခဲ့ပူပါတယ်။မြန်မာဘက်ကအလုပ်သမားတင်ပို့မှုတွေဟာဥပဒေနဲ့အညီလုပ်ဆောင်တာမဟုတ်တဲ့အတွက်ထိုင်းနိုင်ငံကဥပဒေအတိုင်းကိုင်တွယ်တဲ့အခါမှာအဖမ်းအဆီးတွေဖြစ်ခဲ့ရတယ်လို့လည်းထိုင်းနိုင်ငံအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းရဲ့ဒါရိုက်တာဦးထွတ်ချစ်ကလည်းဆိုပါတယ်
။ထိုင်းဥ ဥပဒေနဲ့ဆက်မညီပဲနဲ့နေခဲ့တာတော့ကြာသွားပြီ။ဒါတော့ကျွန်တော်ကထိုင်းဥပဒေတိုင်းဆောင်ရွက်ပါလို့ပြောတဲ့ချိန်မှာထိုင်းဥပဒေတိုင်းဆောင်ရွက်လို့ချိန်ရင်အခုကိစ္စတွေပေါ်လာတာပဲ။ဒီတစ်ခေတ်မတူတဲ့လူသမားတွေပြောတာကမြန်မာစိုးရအနေနဲ့အများအားဖြင့်တို့ပြောတဲ့ကိစ္စမှာအဲ့ MOU ရဲ့သဘောတူညီချက်တွေကိုပြန်စီစစ်ပါလက်မအရင်မထိုးပါနဲ့ဆိုတော့ဟာကျွန်တော်အဲ့ဒါပြောတော့
အခုခါမှာတော့လူသမားတွေကိုအခုညီပေးခဲ့တဲ့ထိုင်းခြေဆိုင်လူသမားရေးဆောင်ရွက်နေတဲ့အဖွဲ့အစည်းတွေကတာဝန်ရှိသူတွေကိုပါတရားစွဲဆိုခဲ့တာတွေလုပ်ခဲ့တာဖြစ်ပါတယ်ဒီကိစ္စနဲ့ပတ်သက်လို့တရားစွဲဆိုခဲ့တဲ့ပြပအလုပ်ကံရှာဖွေအေဂျင်စီများအဖွဲ့ချုပ်နဲ့ကုမ္ပဏီကတာဝန်ရှိသူတွေကိုတော့ဆက်သွယ်မေးမြန်းဖို့စူးစမ်းခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးရှင
် VOA မြန်မာပိုင်းသတင်းတောက်မအေးမှာပါရှင်ထိုင်းမြန်မာနယ်စပ်ကဒုက္ခသည်စခန်းတွေထဲမှာကိုယ်ဆန္ဒနဲ့ကိုမြန်မာပြည်နေရက်ကိုပြန်ကျင်ကြသူတွေကိုကူညီပေးနိုင်ရေးရုံးခန်းတချို့ကိုမကြခင်ဖွင့်လှစ်ဖို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံး UNHCR ကပြင်ဆင်နေတာနဲ့ပတ်သက်လို့ဒုက္ခသည်အရေးကူညီပေးနေသူတွေကိုဆက်သွယ်မေးမြန်းထားတဲ့မက်ခင်ဖြူတွေကပြောပြမှာပါရှင်
။ထိုင်းမြန်မာနယ်စပ်ဒုက္ခသည်စခန်းတွေထဲမှာကိုယ်သဘောဆန္ဒနဲ့ကိုနေရက်ရင်းကိုပြန်ကျင်ကြတဲ့ဒုက္ခသည်တွေအတွက်လူဝတ်တဲ့သတင်းချက်လက်တွေကူညီပေးနိုင်ဖို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုပ် UNHCR ကစူးစမ်းနေတာပါ UNHCR နဲ့နိုင်ငံတကာရွှေ့ပြောင်းနေထိုင်သူများဆိုင်ရာအဖွဲ့ IOM တို့ပူးပေါင်းပြီးတော့ထိုင်းမြန်မာနယ်စပ်ကဒုက္ခသည်စခန်းအလုံးမှာ Voluntary Repatriation Center လို့ခေါ်တဲ့ကိုယ်သဘောနဲ့ကိုယ်နည်းရင်းပြန်လို့သူတွေအတွက်သတင်းချက်လက်တွေနဲ့အထောက်ပံ့တွေပေးနိုင်မဲ့ရုံးခန်းတချို့ကိုဒီလထဲမှာစပြီးတော့ဆောက်လုပ်ဖွင့်လှစ်သွားဖို့စီစဉ်နေတာပါအခုစီစဉ်ဟာဒုက္ခသည်တွေကိုနေရရင်ပြန်ဖို့တွန်းအားပေးတာမျိုးမဟုတ်တလို့ဒီစီစဉ်နဲ့ပတ်သက်ပြီးတော့ဒုက္ခသည်တွေရှင်းရှင်းလင်းလင်းနားလည်စေဖို့အတွက်လည်းလက်ကမ်းစာဆောင်တွေဖြန့်ဝေပေးနေတယ်လို့ခင်ဒုက္ခသည်များဆိုင်ရာကော်မတီ KRC ကတာဝန်ရှိသူတူဖြစ်တဲ့ဒေါ်ဘလူးမင်နိုက်ကပြောပါရယ
်အခု UNHCR လုံးမဲ့ Center ဆိုတာကတော့ Volunteer ပြန်ရှင်တဲ့လူတွေအတွက်တက်တက်ပဲသူလှုပ်ထားတာဖြစ်တယ်ဆိုတာတော့သိချာပြည့်စုံခြင်းပဲပေါ့နော်ဒီပြောင်းဖို့တွန်းဖို့တာမျိုးမဟုတ်ပါဘူးအဲ့ပြောင်းမရအတွက်လည်းသွားပြီးပြင်ဆင်ပေးတာလည်းမဟုတ်ဘူးမိမိဆန္ဒအရပြောင်းမယ်ဆိုတဲ့လူတွေကတတိယအချက်နဲ့သိချင်တဲ့အကြောင်းအရာတွေမင်းများနိုင်လို့အဆင်ပြေဖြစ်ဖို့အတွက်ထားမယ်ဆိုတဲ့ရည်ရွယ်ချက်ပဲပေါ့နော
်မြန်မာနိုင်ငံမှာနိုင်ငံရေးပြုပြင်ပြောင်းလဲမှုတွေနဲ့အတူအယက်သားအစုအယတက်လာခဲ့ပြီးတဲ့နောက်နေဆက်ဒုက္ခသည်စခန်းတွေထဲကနေနေရရင်းကိုပြောင်းရင်ကြတဲ့ဒုက္ခသည်တွေလည်းရှိလာနေရပါတယ်ဒါပေမဲ့လည်းမြန်မာနိုင်ငံရဲ့လက်ရှိအခြေအနေဟာဒုက္ခသည်တွေဘေးကင်းလုံခြုံစွာနဲ့နေရရင်မှာပြန်လည်အခြေချနေထိုင်နိုင်မဲ့အနေအထားတော့မရှိသေးဘူးလို့ဒေါ်ဘလူးမင်နိုက်ကပြောပါတယ
်အခုအချိန်ထိတော့ကျမတို့ဒုက္ခသည်ကိုယ်တိုင်မဆိုနဲ့နိုင်ငံတော်အစိုးရကနေအထူးသဖြင့်ပေါ့နော်ဒီနိုင်ငံတော်တိုင်မင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ကိုယ်တိုင်ကပြည်တိုင်းပြည်တစ်ပြည်လုံးအတိုင်းနိုင်ကြီးလိုက်ရင်တဲ့ဒုက္ခသည်များပြန်လာဖို့အဆင်သင့်မရှိသေးတဲ့အနေအထားမှာရှိနေတယ်လို့သူကသွေးမွေ့လင်းလင်းနဲ့ဥစားပေးချပြောခဲ့တာပေါ့နော်ထိုင်းနိုင်ငံမှာရောက်လာတဲ့အချိန်မှာကျမတို့ကလည်းအဲ့ဒီအတိုင်းပါပဲသူမပြောခင်နဲ့ကျမတို့ကပြန်လို့အခြေအနေတစ်ခုကမပေးသေးဘူး။ဘာဖြစ်လဲဆိုရင်ပြန်မယ်ဆိုလို့ရှိရင် TRC ရဲ့ stand ပေါ့နော်ဒီတနိုင်ငံလုံးဆောင်တဲ့အပြစ်ခရဆဲရင်းနဲ့ပြန်မဲ့ဒေသအခြေအနေမှာငြိမ်းချမ်းရေးရှိတယ်ဆိုလို့ရှိရင်အပြစ်ခရဆဲမှုရှိတယ်ဆိုရင်အဲ့ဒါမျိုးနောက်ပြီးတော့ဒီပြန်တယ်ဆိုလို့ရှိရင်လည်းပဲလုံဆုံစိတ်ချတဲ့နေရာမျိုးမြေမြုပ်မှန်းပြီးဝေးတဲ့နေရာမျိုးပြီးဝေးတဲ့အခါမျိုးနောက်ကပြန်လို့ရှိရင်လူခွေးချိုးဖောက်တဲ့အခြေအနေမျိုးလုံးဝမရှိရဘူး။ပြန်လို့ရှိရင်ထိုက်တင်တဲ့မြေနေရာနဲ့တဲမွေးမွုံချောင်းလောက်တဲ့ဆောက်တာဖို့အခြေအနေမျိုး။နောက်ပြန်လို့ရှိရင်လည်းပဲဘသူမှရတုံးအားမဟုတ်ဘဲနဲ့မိမိရဲ့ဌာနအလျောက်ပြန်ဖို့အဲ့ဒါတွေကအဆရှိထားတယ်ပေါ့နော်။ဒါကြောင့်မို့ကျမတို့ CRC အနေနဲ့ဒီနေ့အထိကပြန်ဖို့အခြေအနေကမတော်သေးဘူးမရောက်သေးဘူးလို့တော့ကျမတို့ကရည်တည်ထားတာပေါ့။
မြန်မာနိုင်ငံအတွင်းလက်နက်ကန်ပြိပက္ခတွေကြောင့်ထိုင်းမြန်မာနယ်စပ်ဒုက္ခသည်စခန်းတွေရှိရာကိုတိမ်းရှောင်ထွက်ပြေးလာကြတဲ့ဒုက္ခသည်တသိန်းကျော်ရှိပါတယ်။ဒီဒုက္ခသည်တွေဘေးအန္တရာယ်ကင်းခင်းတဲ့တိုင်းပြည်ကိုပြန်လာနိုင်မှုအတွက်မြန်မာအစိုးရနဲ့ UNHCR အဖွဲ့တို့ပူးပေါင်းကြိုးပမ်းနေတဲ့အကြောင်းလည်းမြန်မာအစိုးရကပြောဆိုထားတာပါ။နိုင်ငံတော်ထိုင်းမြန်မာပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကတော့ဒုက္ခသည်တွေဘေးကင်းခင်းနဲ့ပြန်လာနိုင်မှုမှာပြည်လဲထူထောင်ရေးအစီအစဉ်တွေကိုအချိန်ယူဆောင်ရွက်ရအောင်မှာဖြစ်တယ်လို့ပြီးခဲ့တဲ့ဇွန်လတုန်းကသူ့ရဲ့ထိုင်းနိုင်ငံခီးစဉ်အတွက်မှပြောသွားခဲ့ပါတယ်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့ line 24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒ ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOE မြန်မာပိုင်းရဲ့ဗုဒ္ဓဖူးနေ့နေနဲ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်9နာရီအထိလိုင်းဒိုမီတာ24 kHz 11239လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ40 kHz 9433တို့ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်ရှင်အခုဒုတိယပိုင်းနာရီဝက်မှာနေနဲ့ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်နဲ့အတူနားဆင်ရမှာကတော့
ကိုလေးရမီဆုံးရှုံးနေတဲ့တရားရုံးနေမှာမှုတွေဆွဲဆိုတယ်အဲ့ဒီအခါမှာလည်းအချိန်ကြီးကုန်နေရှင်းနေကြရကုန်နေငွေကြေးမတတ်နိုင်တဲ့အခါမှာ
အင်္ဂါနေ့ညတိုက်ရိုက်လေလိုက်စီစဉ်ကိုထုတ်လွှင့်တဲ့အခါမှာအပြည့်စုံကိုနားဆင်ရမှာပါရှင်အခုတော့ကမ္ဘာသတင်းစာမျက်နှာတွေပေါ်ကမြန်မာနိုင်ငံအကြောင်းရေးသားချက်တွေကိုမက်နန္ဒာချမ်းနဲ့ဦးဆန်မိုးဝေတို့ကမူရင်းအာပေါ်မပြတ်ကောက်နှုတ်တင်ပြမှာပါရှင
်မြန်မာနိုင်ငံကမပတ်တာအဖွဲ့ဟာညှိတွားရင်းနဲ့အတန်တိန်သွားပြီဆိုပြီးတော့အန်ဒရီအီဘရာမင်ရေးသားထားတဲ့ဆောင်းပါးကို The Interpreter Online စာတော်မှာဖတ်ရှုရပါတယ်။ရန်ကုန်တိုင်းဝန်ကြီးချုပ်ဖြိုးမင်းသိန်းကမဘောတာအဖွဲ့ဆိုတာမရှိသင့်တော့ဘူးဆိုပြီးစင်ကူနိုင်ငံမှာကျင်းပတဲ့အစည်းအဝေးတစ်ခုမှာပြောဆိုလိုက်ပြီးသတင်းသုံးပတ်အကြာမှာအကြမ်းဖက်အဖွဲ့ကြီးဟာကိုကိုကိုပြန်လည်၆လနေတယ်လို့မျိုးမြင်တွေ့နေရတယ်ဆိုပြီးတော့ရေးသားထားပါတယ်။အဲ့ဒီဗုဒ္ဓဘာသာအမျိုးသားရေးအဖွဲ့အစည်းဟာလွန်ခဲ့တဲ့2နှစ်လောက်ကစပြီးတော့နိုင်ငံရေးအရပေါ်လွင်ထင်ရှားလာခဲ့တဲ့အဖွဲ့ဖြစ်ပါတယ်။အဲ့ဒီအချိန်ကမြန်မာနိုင်ငံမှာပုံမပွင့်လင်းလာပြီးတော့မွတ်စလင်စန့်ကျင်ရေးအကြောင်းပြပြီးတော့အာယုံဆိုင်ခံခဲ့ရတာပါအဲ့ဒီအချိန်ကအစိုးရဖွဲ့ရဲ့မျက်နှာသာပေးမှုကြောင့်အာကစားယုံတယုံစာလောက်လူလူစုဝေးဆန္ဒပြပွဲတွေကျင်းပပြီးတော့ဘာသာရေးနဲ့လူမျိုးရေးကာဝယ်ဆောင်ရှောက်တဲ့ဥပဒေကိုလှုပ်တော်ကနေပြဋ္ဌာန်းဖို့တွန်းအားပေးလှုပ်ဆောင်ခဲ့တယ်ဆိုပြီးတော့ရေးသားထားပါတယ်အခြေအနေကအပြောင်းလဲမြန်ဆန်လှပါတယ်ဖြိုးမင်းသိန်းစင်ကူကနေပြန်ရောက်ချိန်မှာသူပြောထားခဲ့တဲ့စကားကိုပြန်ရုပ်သိမ်းဖို့တောင်းဆိုတဲ့ဆန္ဒပြမှုအသေးစားနဲ့ကြုံခဲ့ပါတယ်တိုင်းဝန်ကြီးချုပ်ကတော့နှခါပြန်ထပ်ပြီးတော့ပြောဆိုလိုက်ပြီးမဘာသာအပေါ်ဆန့်ကျင်တဲ့ပြောဆိုမှုတွေကအင်တာနက်လူမှုမီဒီယာတွေပေါ်မှာပြန့်နှံ့လာခဲ့ပါတယ်။မဘာသာခေါင်းဆောင်တွေကလည်းဖြိုးမင်းသိန်းကိုအေးအေးယူပေးဖို့အစိုးရကိုတောင်းဆိုခဲ့ပေမဲ့အစိုးရဖွဲ့ထားတဲ့ NLD ပါတီရဲ့ပြောရေးဆိုခွင့်ရှိသူကမဘာသာရဲ့တောင်းဆိုမှုကိုအရေးကြီးတဲ့ကိစ္စလို့သဘောမထားတဲ့အကြောင်းပြောလိုက်ပါတယ်။နိုင်ငံတော်အဆင့်ဗုဒ္ဓဘာသာတန်ခါမဟာနာယကအဖွဲ့ကြီးကလည်းမဘာသာဖွဲ့ကိုအတိမတ်မပြူကြောင်းကြေညာခဲ့ပေမဲ့ဖြစ်သိမ်းခိုင်းနာမျိုးတော့မလုပ်ခဲ့ပါဘူး။မဘာသာအဖွဲ့မှာထင်ရှားကြော်ကြားတဲ့ဘုန်းကြီးဝိရတူကအစိုးရကိုတက်ခိုက်ပြောဆိုလိုက်တယ်လို့ဒေါအောင်ဆန်းစုကြည်ကိုလည်းအာဏာရှင်ဆိုပြီးတော့ခေါ်ဝေါ်ခဲ့ပေမဲ့အရာမထင်ခဲ့ဘူးလို့យေတာထားပါတယ်။သာသနာ့ဝင်ကြီးကလည်းအစိုးရအနေနဲ့အမုန်းတရားဟောပြောတဲ့ကိစ္စကိုမဟာနာအဖွဲ့နဲ့ဆွေးနွေးဖို့ရှိကြောင်းတစုံတယောက်ကများတိုင်တန်းလာမယ်ဆိုရင်ဝိရတူကိုအေးအေးယူမှဖြစ်တဲ့အကြောင်းပြောဆိုလိုက်ပြီးမကြခင်မှာပဲပရဟိတအဖွဲ့တစ်ဖွဲ့ကအတရေဖြတ်မှုနဲ့တိုင်တန်းခဲ့ပါတယ်။NLD အစိုးရအနေနဲ့အရင်အစိုးရလက်ထက်ကတကူထွားခဲ့တဲ့လူတွေနဲ့ပတ်သက်နေတဲ့မဘာသာအဖွဲ့ကိုဖျက်သိမ်းပြီးတရိပ်ထားနေပါတယ်။တစ်ဖက်ကလည်းငင်းညာရေးလုပ်ငန်းစဉ်နဲ့စီးပွားရေးဖွံ့ဖြိုးမှုတွေလှုပ်ဆောင်တဲ့နေရာမှာအရက်ဖက်အဖွဲ့အစည်းတွေအလုံးပါဝင်ရေးကိုလိုအပ်နေပါတယ်စသဖြင့်ရေးသားထားပါတယ်
။ထိုင်းနိုင်ငံကနေအစုလိုက်ပြုံလိုက်ပြန်ပုတ်ခံရချိန်မြမအလုံသမားတွေခေါင်းပုံဖျက်ခံရမယ့်အနေနဲ့ကြုံတွေ့ရဆိုတဲ့ခေါင်းစဉ်နဲ့ဆောက်ရီအေရှာဂလိုဘ်အွန်လိုင်းသတင်းမှာဆောင်းမရှင်လိုဂန်ကွန်နော့ကထိုင်းရောက်မြန်မာလူသမားတွေကြုံနေရတဲ့ပြဿနာတွေကိုမိမောင်းထုတ်ပြထားပါတယ်။တရားဝင်အထောက်အထားမရှိတဲ့မြန်မာလူသမားတွေကိုမှတ်ပုံတင်တဲ့လုပ်ငန်းစဉ်နောက်ပိုင်းမှာပဲအလုံသမား1000လောက်ထိုင်းဆိုရကနေရပြန်ပို့ခဲ့တဲ့အကြောင်းနဲ့အစချီထားပါတယ်။ဒီလိုပြန်ပို့တဲ့အခါမှာလည်းလူခွင့်ရေးချုပ်ဖောက်မှုတွေမကြခဏကြုံရလိမ့်ရှိတယ်လို့အလုံသမားရေးဆောင်ရွက်သူတွေကထောက်ပြကြပါတယ်။မပေါ့တင်တက်တမ်းမကုန်ခင်ပြီးခဲ့တဲ့ဇူလိုင်လ29ရက်နေ့ကမြန်မာလာအိုနဲ့ကမ္ဘောဒီးယားအလုံသမား8သိန်းလောက်မှတ်ပုံတင်ခဲ့ကြပြီးဒီလိုမှတ်ပုံတင်ပြီးတဲ့နောက်ပိုင်းမှတ်ပုံမတင်ခဲ့ကြတဲ့တရားမဝင်အလုံသမားတွေအစုလိုက်အပြုံလိုက်ပြန်ပုတ်ခံရလေရှိတယ်လို့လည်းဗြိတိသျှ8နေအလုံသမားခွင့်ရလှုပ်ရှားသူအန်ဒီဟောကဆိုပါတယ်တရားဥပဒေစိုးမိုးမှုယိုယွင်းနေတဲ့ထိုင်းနိုင်ငံမှာနေရပြန်ပုတ်ခံရတဲ့အလုံသမားတွေခေါင်းပုံဖျက်ခံခဲ့ရတဲ့အဖြစ်နဲ့ကြုံရတတ်တယ်လို့လည်းပြောပါတယ်ထိုင်းနိုင်ငံရဲ့နယ်စပ်ဖြတ်ကျော်ဝင်ရောက်ပြီးအလုပ်လုပ်ကြတဲ့မြန်မာလူသမားတွေအနေနဲ့မကြခဏဖမ်းဆီးငွေညစ်ပြန်ပုတ်ခံရလေးရှိတာတခါတရံမှာရုပ်ပိုင်းဆိုင်ရာညှဉ်းပန်းနှိပ်စက်ခံရတာမျိုးတွေရှိတာကိုလည်းစောင့်မမထောက်ပြထားပါတယ်ထိုင်းနိုင်ငံရဲ့အလုပ်ကံရေးရာဌာနညွှန်ကြားရေးမှူးချုပ် Arok Promani ကတော့ မပုံတင်စီစဉ်ဟာအလုပ်ရှင်အလုပ်သမားနှစ်ဖက်စလုံးအတွက်ပိုပြီးတော့ထိရောက်တဲ့စိတ်မှန်ခံကွဲမှုတွေလှုပ်ဆောင်နိုင်အောင်စီစဉ်ထားတာဖြစ်တယ်လို့ဆိုခဲ့ပါတယ်။မြန်မာနိုင်ငံသားရေးဝန်ကြီးဒေါက်ဆန်းစုကြည်ရဲ့ပြီးခဲ့တဲ့လထိုင်းနိုင်ငံခရီးစဉ်တွင်မှာတော့ထိုင်းနိုင်ငံမှာလေးနှစ်အလုပ်လုပ်ပြီးတိုင်းနောက်တစ်ခါပြန်အလုပ်လုပ်ဖို့အတွက်နေရာရင်းမှာ၃နှစ်ပြည့်အော ယ်လို့ရေးခဲ့ပူပါတယ်မြန်မာအစိုးရကတော့ထိုင်းနိုင်ငံမှာအလုပ်လုပ်နေတဲ့မြန်မာနိုင်ငံသားအလုပ်သမား၄သန်းလောက်ရှိတယ်လို့ဆိုပေမဲ့တဝက်လောက်ကသာတရားဝင်မှတ်ပုံတင်ထားတာဖြစ်ပြီးတော့ထိုင်းအစိုးရကတော့တသန်းခွဲနီးပါးလောက်ပဲရှိတယ်လို့ပြောဆိုထားတဲ့အကြောင်းနဲ့စောင်းမကိုနှီးကုန်းချုပ်ထားပါတယ်ရှင်
အခုတော့အမေရိကန်သုံးအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုဒေါ်လလတန်းကတင်ဆက်မှာပါရှင
်ဒီနေ့မြင့်အတွက်တင်ပြပေးမယ့် item အသုံးကတော့
The Last Straw
ဖြစ်ပါတယ်စာလုံးပေါင်းက THE The LAST The Last ကနောက်ဆုံး STRAW straw ကကောက်ယူဆိုတော့စကွိုက်ဟွန်ရဲ့ဓာတ်ရိုက်ဒီပေကတော့နောက်ဆုံးကောက်ယူအမြင်ပေါ့ဒီအသုံးဆင်းသက်လာတာကတော့
The straw that broke the camel's back
ဆိုတဲ့ဆိုရိုးစကားကလို့ဆိုပါတယ်ဒီဆိုရိုးမှာ CAMEL camel ဆိုတဲ့အရှေ့လေပိုင်းပူပြင်းတဲ့ခန္ဓာရဒေသတွေမှာခီးသွားဖို့ပစ္စည်းတွေဖို့အသုံးပြုတဲ့ကလအုပ်တွေအနည်းနဲ့ကောက်ယူတရားမှာကောက်ယူဒီပင်ထပြီးတဲခိုင်းလို့အဲ့ဒီဒီပင်ကြောင့်ခါယူကျိုးရတယ်ဆိုပြီးတော့တင်စားပြောထားတဲ့အဆိုဖြစ်ပါတယ်တကယ်ဆိုကောက်ယူအစီတွေတင်ထားတဲ့ကလအုပ်အနေနဲ့ကောက်ယူဒီပင်ထတယ်လို့ခါယူကျိုးရလောက်အောင်တော့အဖြစ်မျိုးမရောက်နိုင်ပေမဲ့လို့လေနေ့စဉ်လူတွေရဲ့ဘဝမှာတော့တိခိုင်ရတာတွေများလွန်းလို့ဘာမဟုတ်တဲ့အကြောင်းအရာလေးတစ်ခုကြောင့်ဒေါသအိုးပောက်ကွဲစီတာမျိုးမိပြက်စီတာမျိုးကိုဆိုလိုပါတယ်ဒါကြောင့်The last straw ဆိုတဲ့စကားရဲ့တွယ်ဝိုက် idiom အဓိပ္ပာယ်ကတော့ခံရပါများတော့ဘာမဟုတ်တဲ့အကြောင်းအရာလေးကြောင့်ပဲဖြစ်ဖြစ်လူတူအူကိုပောက်ကွဲစေတာ၊ရံဖြစ်စေတာ၊ဒေါသထွက်စေတာ၊မိပြက်စေတာ၊စိတ်ကုံစေတာမျိုးကိုဆိုလိုတာဖြစ်ပါတယ်။ဒီသုံးနှစ်ပတ်သက်လို့ George Rubin ပြီးတဲ့ဥမာကတော
့ It's the last straw for me to see my brother spend money on a brand new car.He hasn't given me back the money he borrowed from me.
ကျွန်တော်ညီကကားတကြီးဝယ်စီတာတွေ့တော့ကျွန်တော်ဒေါသအိုးပောက်ကွဲတော့တာပါပဲ။သူကကျွန်တော်စီကချေးထားတဲ့ငွေတောင်ပြန်မပေးသေးဘူးလေလို့ဒိဗေရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ It's the last straw for me to see my brother spend money on a brand new car. He hasn't given me back the money he borrowed from me.
ခံရပါများတော့ဘာမဟုတ်တဲ့အကြောင်းအရာလေးကြောင့်ပဲဖြစ်ဖြစ်လူတူအူကိုပောက်ကွဲစေတာ၊ရံဖြစ်စေတာ၊ဒေါသထွက်စေတာ၊မိပြက်စေတာ၊စိတ်ကုံစေတာမျိုးကို idiom အသုံးရဘယ်လိုပြောမလဲ?
The last straw.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီနေ့မနေ့တည်းတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်။အခုဆက်လက်ပြီးတော့မတ်တိန်ဂီထိုက်တင်ဆက်တဲ့အင်္ဂါနေ့ညတိုက်ရိုက်လေးလိုင်းစီစဉ်ကိုထုတ်လင်းတော့မှာပါဒီစီစဉ်ကိုထုတ်လုပ်သူကတော့မဆုမမရှင
်မင်္ဂလာညချမ်းပါရှင်အင်္ဂါနေ့ညချမ်းတိုက်ရိုက်လေးလိုင်းအစီအစဉ်ကကြိုးဆိုပါတယ်ဒီကနေ့မှာတော့ဒီနိုင်ငံတော်မြေသိမ်းရာသိမ်းမှုတွေရဲ့နောက်ဆက်တွဲကောင်းကျိုးဆိုးဖြစ်တွေကိုဆွေးနွေးကြဖို့ဖြစ်ပါတယ်ပင်နိုင်ဆွေးနွေးပေးဖို့အတွက်မြန်မာနိုင်ငံစံစဘာလုပ်ငန်းရှင်အသင်းရဲ့ဒုတိယဥက္ကဋ္ဌဒေါက်တာစိုးထွန်းနဲ့အာရှလူခွင့်ရေးကော်မရှင်ကရှင်နေကြီးဦးမင်းလင်ဦးတို့ကိုဖိတ်ခေါ်ထားပါတယ်ရှင်။ပထမဆုံးတော့ကျွန်မဆရာဒေါက်တာစိုးထွန်းကိုဖိတ်ခေါ်ချင်ပါတယ်။ဒီလေသိန်းရာသိန်းမြေလွတ်မြေရိုက်နေတင်းခဲ့တာအပါဝင်ပေါ့နော်။ဒီလေသိန်းရာသိန်းမှုတွေကနေဆရာတို့ဒီစိုက်ပျိုးရေးဟိုထွက်ကုန်နေတိတိတသာတိုးတက်လာတာမျိုးရှိပါသလား။နိုင်ငံဝင်ငွေတိုးတက်လာပါသလား။အလုပ်အကိုင်အခွင့်အလမ်းတိုးတက်လာပါသလား။ဘာတွေများတိုးတက်မှုတွေတွေ့ပါသလဲဆရာ။
ကျွန်တော်တို့အတိအကျတော့ဒီလေယာဉ်ကြီးဒိန်းကြီးသာမူတော့ဒီတိုးတက်တဲ့ဟာတော့ကျွန်တော်အများကြီးမတွေ့ရဘူးနော်။ဒီဘက်မှာပဲကျွန်တော်တို့ကလေယာဉ်တွေကြီးခံရတဲ့ကြောင့်မလို့ဒီတောင်းနေသမားတွေကတိုးအစားအနေဖြစ်ဖြစ်ကြတဲ့ဒီဘက်မှာလည်းကျွန်တော်တို့စိုက်ရရောက်ကြတဲ့ကြောင့်မလို့အစားအနေနဲ့ဒါလေယာဉ်ဆက်ကုန်ပြီး ဒီနေ့အတွက်နှုံရောရတဲ့အနေအထားတော့ကျွန်တော်တို့တွေ့ရရှိပါတယ်
ဟုတ်ကဲ့ပါရှင်ဆရာကျေးဇူးပါဆရာရှင်းနေကြီးဦးမင်းလွင်ဦးဆရာဆွေးနွေးပေးပါရှင်ဒီစစ်တပ်အပါအဝင်ပေါ့နော်အစိုးရရဲ့မြေသိမ်းရာသိမ်းမှုတွေကြောင့်ကောင်းကျိုးဆိုးဖြစ်ဆရာတို့ဘာများတွေ့ရပါလဲဆရာတို့နှစ်ပေါင်းများစွာလည်းဒါတိလာထားတာပ
ါဟုတ်ကဲ့ပါကျွန်တော်တို့ဒီစစ်အစိုးရတက်လာပြီးတဲ့နောက်ပိုင်းမှာမြန်မာနိုင်ငံအတွင်းမှာတကယ်မြန်မာနိုင်ငံရဲ့စံစဘာအထွတ်ဆုံးဒေသတွေဖြစ်တဲ့ဧရာဝတီတိုင်းပဲခူးတိုင်းစတဲ့ဒေသတွေမှာလေအမီတင်းယူခံရတဲ့ကိစ္စတွေတော်တော်များများကျွန်တော်ကြုံတွေ့ရတာတွေတွေ့ရတယ်။အဲ့တော့အဲ့ဒီလိုကြုံတွေ့ရတဲ့အခါမှာတောင်သူလေသမားတွေတော်တော်များများကမိမိလေအမီမှာပဲမိမိပြန်ပြီးရောလေချုံနေဖြစ်ပြည်သားကနဲ့ပြန်လောက်ရတဲ့အလုပ်သမားတွေဖြစ်ပြန်လည်ရောက်ရှိခဲ့တဲ့အခြေအနေမျိုးတွေတွေ့ရတယ်။အဲ့ဒီလိုတင်းတဲ့အခြေအနေမကပါဘူး။အဲ့ဒီလိုတင်းပြီးတဲ့နောက်ပိုင်းမှာအာရေသွေးမမီရဲ့မြေကြီးလွာဒီနောက်ပြီးတော့တက်မြောစာတွေကိုကျွေးရောင်းနေအနောက်ပြီးတော့တခါတောင်သူလေသမားတွေပေါ်မှာစိုက်သွေးစီထုတ်ချည်တယ်ထုတ်ချည်တဲ့အခါမှာအပြည့်အဝမပြေဘူးတပွဲပဲရတယ်ကြံတဲ့ဥစားတွေကဒီတက်မတော်နဲ့အနာပိုင်းပွဲစီစီကနေပြီးတော့ယူသွားတယ်အဲ့ဒီကြံတဲ့ချင်းငွေတွေအပြည့်အဝကိုတော့တောင်သူလေသမားကအကုန်လုံးပြန်ဆရတာဖြစ်တဲ့အခါကျတော့တောင်သူလေသမားတွေဘဝကတဆင့်ပြီးတဆင့်လေကြုံဖြစ်တဲ့အခြေအနေတွေကိုရောက်တဲ့အခြေအနေမျိုးဖြစ်ခဲ့တယ်ဆိုတာကိုကျွန်တော်တွေ့ရတယ်။အဲ့တော့အဲ့ဒီလိုဖြစ်ပြီးတဲ့အခါမှာအမှုတွေရင်ဆိုင်နေကိုယ်လျာမီဆုံးရှုံးနေတဲ့အတွက်တရားရုံးနေမှာအမှုတွေဆွဲဆိုတယ်အဲ့ဒီအခါမှာလည်းအချိန်တွေကုန်နေရှေ့နေကားတွေကုန်နေငွေကြေးမတက်နိုင်တဲ့အခါမှာတောင်လင်းသမားတွေကမြို့ပြဒေသတွေကိုစွန့်ခွာပြီးတော့အလုံးထွက်လွက်ရတဲ့အခြေအနေမျိုးတွေဖြစ်တယ်။နောက်တစ်ခါကျွန်တော်တို့အဲ့ဒီတင်းထားတဲ့လေယာမြေကြီးမှာပဲဒီစစ်တပ်ကနေပြီးတော့ကုမ္ပဏီတွေကိုပြန်အောင်စားတာတွေရှိတယ်။အဲ့တော့ကုမ္ပဏီတွေကနေပြီးတော့လေယာမြေစိုက်ပျိုးတဲ့ဒေသတွေမှာငါးပစွန်ရေငန်တွေတွင်းပြီးတော့မွေးမြူတဲ့လုပ်ငန်းတွေလုပ်လို့လေယာမြေပျက်စီးတာတွေရှိတယ်။ဒါကြောင့်ကျွန်တော်တို့ပြောရမယ်ဆိုလို့ရှိရင်ပြီးခဲ့တဲ့စီဆိုရလက်ထက်ရဲ့ဥသိမ့်စိန်ဆိုရရဲ့လက်ထက်ရဲ့မှာတိမ့်စီခဲ့တဲ့လေယာမြေတွေတော်တော်များများတိမ့်စီခဲ့တဲ့အတွက်တောင်သူလေသမားတွေတော်တော်များများဒုက္ခရောက်တယ်မြန်မာနိုင်ငံရဲ့စပကြီလို့ပြောတဲ့ဒေသတွေမှာတော့မှစပါးမရှိတော့တဲ့အခြေအနေမျိုးဖြစ်တယ်ဆိုတာကိုကျွန်တော်တွေ့ရတယ်ဒါကကျွန်တော်ဏီရန်အနေနဲ့ပြောတာဖြစ်ပါတယ်နောက်ပိုင်းမှာကျွန်တော်ဆက်ပြီးပြောပါဦးမယ
်ဟုတ်ကဲ့ပါရှင်ဆရာကျေးဇူးပါအဲ့တော့ဒီဆရာကပြောထားတဲ့အထက်မှာလည်းပါပါတယ်ဒီလေယာလေသိမ်းရသိမ်းမြေယာတွေသိမ်းပြီးတော့ငါးခံပစုံခံဒါတနည်းတစ်ပုံအဖြစ်တော့စီးပွားရေးလုပ်တဲ့အခန်းကဏ္ဍလည်းရှိနေပါတယ်အဲ့တော့ဆရာဒေါက်တာဆိုးထွန်းဒီလေသိမ်းရသိမ်းမြေသိမ်းပေါ့နော်မြေလွတ်မြေရိုင်နောက်တစ်ခါဟိုအီယော်ဒီတိုင်းဘက်မှာဆိုလို့ရှိလို့ရှိရင်လည်းကျမတို့ဒီဒီရေဒေါ်တွေလိုဟာမျိုးဟိုရင်းနဲ့ကွင်းတွေဖော်ခဲ့တာလည်းရှိပါတယ်ဒီဟာဒီကရောတနည်းတစ်ပုံနဲ့စီးပွားရေးလုပ်ငန်းတွေလုပ်မနေကြဘူးလားဒီကနေပြီးတော့ဒေသခံတွေအတွက်ရောအလုတ်ကိုင်ခွလန်းတွေများဟိုထူးထူးခြားခြားပေါ်ပေါက်လာတာတွေများရှိပါသလား
ရန်ဒီတင်းစီပြောမှဒီသူ့ဟာကြရင်တော့ဒီစမှုဆုံးပေါ်တဲ့ကိစ္စအရုပ်ဒီတခြားအဲလို့ရုံဆိုဆက်ဝင်လို့ပေါ်တဲ့ကိစ္စအရည်တပိုင်းရှိရဘူးနော်တချို့ကြတယ်ဒီလျံမြေတင်းစီပြောမှဒီလောကတုပ်ပြုနေတဲ့ပါလက်ဖြစ်နေတာနဲ့နှစ်ပိုင်းတော့ရှိတယ်ဗောနော်ဒီပါလက်ဖြစ်နေတော့လေကျွန်တော်ကဒီကောင်ကဘာမှတော့ဝင်နေကိစ္စကိုရှိဖြစ်နေတာဗောနော်ဒါပေမဲ့ခုနကတချို့နေရာမှာဆိုတော့ဒီဆက်ဝင်လို့ရုံပေါ်တာစမှုဆုံးခံလို့ရတယ်အဲ့တော့လေအမီတင်းစီပြီးပေါ်လာတော့ကျွန်တော်တွေ့တာပေါ့နော်ဒီစက်မှုဆောင်ပေါ်တဲ့ကိစ္စဆိုဆိုတော့လေတကယ်တမ်းဆက်ရုံလေးကိုလုပ်ပြီးတော့ဒီလိုထဲရုပ်ဆက်ရုံဟန်ကိုဆောင်ရွက်တိုင်းကိုရှိရင်တော့ဒါလုပ်ကခွင့်လန်းချို့တော့ရတာဖြစ်ပါတယ်အဲ့တော့တင်းစီရဲ့နေရာမှာလည်းကျွန်တော်အနေနဲ့ဖြစ်နေတာတော့စနေကြတင်းစီတင်နေတော့တင်းစီကနေလေသမားရဲ့ဒီထိုင်နေတဲ့ရောကြီးတော့အစားပြန်ရတဲ့ဒီကျန်တဲ့ဆက်ပြူးနေနေတာဖော်ထုတ်ပြီးဟိုဒါတွေကလည်းဆောင်ရွက်ပေးလို့လုပ်မှာတော့ကျွန်တော်မြင်တာပေါ့နော်အဲ့လိုမဆောင်ရွက်ပေးဘူးဆိုတော့လေဒါအင်းကနေလည်းသမားတွေတို့ကတော့အများကြီးတို့တို့ကဆိုးရွားနေပြီးရှိနေမယ်လို့မြင်နေတယ်။နောက်တချို့လေအမေတွေကတော့တကယ်သိသိပြောမှဒီကနပြန်ပြီးတော့ဘာမှမတော်မနဲ့ပါလိုက်နေရှိနေတယ်လို့ရှိပါတယ်။ဒါတွေကြရင်တော့လေကျန်တဲ့သမားကိုအများဆုံးကြောင့်ပြန်ရပြီးဖို့အတွက်တော့ကျွန်တော်တို့လိုမှန်တော့မြင်ပါရဲ့။ဒီစူးအတက်လက်ခံပါတယ်ကိုမီယာသိသိကိုပြန်ရပြီးဖို့အတွက်ဒါကော်မတီဖွဲ့တာနှစ်လားလောက်ရှိပြီနော်ဒီကိစ္စတော့ဆောင်ပြီးတော့ဒီကော်မတီအနေနဲ့ကလည်းဒါကိုညာတော့ပြန်လည်ပြီးတော့မှအတွင်းပြီးတော့မှဆက်ဆံတာတိုက်ရိုက်တိုက်ပြီးနေရတာခရိုင်ကြီးနဲ့လည်းညာနေပြီးကုန်ပြီးဖွဲ့ပြီးတော့ဆောင်းဝဲပေးမယ်ဆိုတော့ဒေသမတွေတို့လည်းပုံပြီးသူစုနေတော့မြင်ပါတယ်ခင်ဗျ
ဟုတ်ကဲ့ပါမြန်မာနိုင်ငံဟာဆိုလို့ရှိရင်လည်းဒါလေယာလုပ်ငန်းအပေါ်မှာအများစုကမိခိုနေကြရတာပါနောက်ဒီမြေယာတင်းဆဲမှုတွေနဲ့ပတ်သက်ပြီးတော့အလုတ်လက်မဲ့ဖြစ်ခဲ့ကြရတဲ့အခြေအနေမျိုးစိုးကျိုးတွေနဲ့ပတ်သက်ပြီးတော့လည်းဆွေးနွေးကြပါတယ်ရှင်းနေကြီးဆရာဦးမင်းလွင်ဦးဆွေးနွေးပေးပါရှင့်ဆရာ
အဲ့တော့တောင်သူလယ်သမားတွေကလေယာမရှိတဲ့အခါမှာသူတို့အနေနဲ့ဘာမှလုပ်မစားတဲ့အတွက်မြို့ပေါ်မှာကြာမန်းလုပ်စားတဲ့အခါမှာအခက်အခဲများစွာရင်ဆိုင်ကြုံတွေ့ရတယ်။သမလူမျိုးနဲ့စကိုင်းတိုင်းမှာဆိုလို့ရှိရင်ယခုတောင်သူလယ်သမား900နီးပါးကတရားမမှုဆွဲပြီးတော့ကိုယ်လေယာဉ်ကြီးပြန်ရဖို့အတွက်ကိုလုံနေရတဲ့အခြေအနေမျိုးဖြစ်တယ
်။အဲ့တော
့သမလူကအဲ့ဒီဒေသတွေမှာဘာလုပ်တယ်လဲဆိုတော့သမလူကအဲ့ဒီမှာဝါစိုက်ကျူဤတပြန်ဆိုင်ကျူကြီးတက်ဆိုပြီးတော့အဲ့ဒီမှာတက်တည်ဖွဲ့ပြီးတော့လုံနေတာတွေကိုကျွန်တော်တွေ့ရတယ်။အဲ့တော့တမတော်အနေနဲ့နိုင်ငံတော်ရဲ့ကာကွယ်ရေးကိုအဓိကဥစည်းပြီးတော့ဥဆောင်ပြီးတော့လုံနေတာကျွန်တော်တို့မြင်နေတယ်။ခံစားခွင့်နေထိုက်ထိုက်တန်တန်ယူပြီးတော့ကာကွယ်ရေးကိုဥစားပြီးလုပ်တာကပို့ပြီးတော့လည်းပြင်ညော်တယ်။အစောကပြောသလိုမျိုးဝါဆိုင်ကျူကြီးတက်၊ပြန်ဆိုင်ကျူကြီးတက်၊ကြက်မွေးမျိုးကြီးတက်ဆိုပြီးတော့လုံနေတဲ့ဥစ္စာတွေကလွန်စွာမှပင်မာယူနေလို့ကျွန်တော်အနေနဲ့မြင်နေ
ဒါတွေကို
ကျွန်တော်တို့အစိုးရအသင်းလက်ထက်မှာအမြန်ဆုံးပြင်ဆင်သိမိလို့ကျွန်တော်ကတော့အကြံပြုချင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါရှင်ဒါမကြသေးခင်တော့ကလည်းဒီရှမ်းပြည်နယ်တောင်ကြီးခရိုင်နှွမ်းမှာလက်တလောဖြစ်နေတာဒါတောင်သူလက်သမား100ကျော်တက်မတော်နဲ့ဒါအမှုရင်ဆိုင်နေကြရပါတယ်အဲ့တော့ဒီရှမ်းပြည်နယ်ဘက်ကပဲလက်သမားရေးကိုလိုက်ပါဆောင်ရွက်နေတဲ့ကိုအောင်မျိုးခန့်လည်းရှိပါတယ်ရှင်ကိုအောင်မျိုးခန့်အခြေအနေဘယ်လိုရှိပါလဲအဲ့ဒီဘက်မှာရောဝင်ရောက်ဆွေးနွေးပါရှင်
ဟုတ်ကဲ့ကျွန်တော်တို့ပြန်လာတော့ပေါ့နော်ဒီကျွန်တော်တို့ပြန်လာတောင်းဆိုထားလေရာမီနီယာ42ဧကတောင်းသူရှိစနေဦးပါနော်အဲ့ဒီနေ့ဒီကိုပြန်လာဆိုလို့ပို့ကာကွယ်ရေးဦးကြီးချုပ်တို့တိုင်းမူရပခတိုင်းမူကဟိုညွှန်ကြားထားတာရှိတယ်ဒါပေမဲ့ဒီအောက်ခြေတိုင်းကဒီကျွန်တော်တို့တောင်းဆိုတဲ့နေရာ42ဧကဧရိယာနေရာကိုမပေးချင်တဲ့ပေါ့နော်ဒီတာမီနီယာကဒီရာမီနီယာကိုအိမ်ဆက်အရှိ160လုံးပါသွားတဲ့ရောင်းကြီးတွေကိုသူတို့ကတတ်မြေပါဆိုမှဒီအရင်ဆုံးလိုလတ်တော်မှာပေါ့နော်သွားရောက်သူချဲ့ပြီးမှဒီကြံဖာပြီးမှအဲ့ဒါတွေကိုနေရာလေးစီးကြီးကပြည့်အောင်ကဒီသူတို့ကသူတို့ကကျွန်တော်တောင်းလာတခြားပေးတယ်တခြားလုပ်ဖို့ဒီလိုအောက်ခြေကကြံချင်နေပေါ့နော
်ဟုတ်ကဲ့ပါရှင်ကျေးဇူးပါကိုအောင်မျိုးခန့်ကျမတို့ဒီဝင်ရောက်ဆွေးနွေးမဲ့အရှင်ဇာရိတ်တာလည်းရှိနေပါတယ်အရှင်ဇာရိတ်တာဝင်ရောက်ဆွေးနွေးပါဖေဟု
တ်ပါပြီဒီ AOR ဒိုင်းဒီတာပေါက်ပါသိမ့်လိုက်တဲ့နေရာကညာနဲ့ချီလို့အဲ့ဒီဟာကိုပထမပြီးခိုင်ချိုးပါသည
်တ
ိုင်ဆိုပြီးတော့လှုပ်ပြီးတော့ငါးကံကြီးကျုပ်လိုက်ပြီးရပြီးတော့ပြီးခိုင်ချိုးအဲ့ဒီပါတီကနေဆုရောက်ဖြစ်တော့ပြီးခိုင်ချိုးအမှတ်ငါးကံဆိုတိုက်ပြီးတက်ပြန်ပြီးတော့အဲ့ဒီဟာတော့ဂရိပေးတာရွာချင်းဆက်လမ်းဖောက်နေတယ်မဖောက်လည်းမဖောက်ဘူးနောက်ဒီမှာဒီအဆိုးရလည်းပြောင်းအောင်အဲ့ဒီဆိုင်ပုတ်ကြီးကပြောင်းအောင်မင်းသာမီခိုင်ဆိုတဲ့ကုမ္ပဏီဆိုတဲ့ဆိုင်ပုတ်ကြီးတက်တာအဲ့ဒီလဲသမားတွေကလည်းအရင်တော့ကဒီပြောမပြောတာတော့အဲ့ဒီတိန်းလာတော့ဒေကောက်တောင်းတော့ပဲပြီးတိန်းလာတာအခုပဲကြောက်တော့ဘလို့အရေးဆိုလို့ပြောတယ်အတိပိုင်းသာမီတခါတည်းကိုကကုမ္ပဏီပိုင်းဆိုင်ပုတ်ကြီးတက်လာတော့မှအဲ့ဒီဟာကိုဘလို့ဘလို့စမှမသိဘူးသူကတော့နားမေးကြတယ်သူကလည်းအဲ့ဒီဟာဘလို့ဆက်ပြီးကြံပေးရမှာမသိဘူးအဲ့လိုအနေထားမျိုးတွေတော့ဖြစ်တယ
်တင်မဖေတင်မအ
ောင်ပြုတ်ဆက်ဆိုးကျိုးတော့များတယ
်တင်မဖေတင်မဒေါက်တာစိုးထွန်းဒေါက်တာစိုးထွန်းတို့ဒီမြန်မာနိုင်ငံတွင်းကပေါ့နော်စီးပွားရေးသမားတွေဒီလဲပါပါတဲ့ဒီမြေသိမ်းရာသိမ်းမှုတွေတဲမှာပါဝင်ပတ်သက်ကြပါတယ်အနာပိုင်းနေနဲ့ပတ်သက်ဆက်နွယ်ပြီးတော့အဲ့တော့ဒီလေယာမြေတွေအပါအဝင်မြေလူမြေရိုက်တွေကိုတင်းဆဲခြံဝန်းခတ်ပြီးတော့ထားထားတယ်ဆိုတာဟုတ်ပါသလားရှင်ဒီဟာတွေကိုများစီးပွားရေးအတွက်စိုက်ပျိုးရေးအတွက်ဖြစ်စေဆက်မှုဆရာခုနပြောသလိုဆက်မှုလုပ်ငန်းတွေအတွက်ဖြစ်စေအသုံးမချဘဲနဲ့ဒီတိုင်းထိန်းထားတယ်ဆိုတာဟုတ်ပါသလားဒီလိုအခြေအနေတွေရှိပါသလားဆရာ
ဒါတော့လေကျွန်တော်တို့ကဒီနိုင်ငံလုံးအတိုင်းအတာနဲ့ဆိုတော့ရှိနိုင်ပါတယ်ဘာလို့ဆိုဒီတချို့ကြောင့်လည်းမြေသိမ်းနေတာတချို့လည်းမသိမ်းနေကျွန်တော်တို့အဝေးရတာပေါ့နော်နေရာကြီးကအများကြီးကတော့ဒီလမ်းမကြီးပြီးမှတော့ဒီအတန်းကြီးကတော့ဒီလုံအရှင်တော်များဝယ်ထားတာများပဲသူကတော့ဒါရင်းနှီးကုန်နဲ့မလုပ်ကြတဲ့ဆိုပြီးမှယူဝယ်ယူထားကြတာပေါ့နော်တချို့ကလည်းစိုက်ပျိုးတာရှိတယ်တချို့လည်းမစိုက်ပျိုးဘဲနဲ့ဇာတ်ရင်းပစ်ထားတဲ့ဟာရောကျွန်တော်တို့ရှိတာတော့တွေ့ပါလား
ဟုတ်ကဲ့ပါဆရာအဲ့တော့ဆရာတို့ဒီနိုင်ငံအတွက်ဒါအရေးကြီးတဲ့အများစွာမှီခိုနေရတာပါနိုင်ငံဟာဆက်မှုလုံကလည်းဖွံ့ဖြိုးတာမဟုတ်ပါဘူးဆက်ယုံအလုပ်သမားဘာညာလုပ်ဖို့ဆိုတာလည်းဒါတော်တော်ကိုရှားပါတဲ့အနေထားဆိုတော့ဒီစိုက်ပျိုးရေးလုံကမှာဒီလိုမြေသိမ်းရာသိမ်းမှုတွေကဆရာတို့ဒီ စိုက်ပျိုးရေးလုပ်ငန်းမှာရောဆရာတို့လိုဒီစံစဘာထုတ်လုပ်ရောင်းဝယ်ကြသူတွေအတွက်ရောဒါနိုင်ငံအတွက်ရောဒါဟာနစ်နာမှုကြီးဘလောက်ကြီးမားတဲ့နစ်နာမှုကြီးဖြစ်နေပါသလဲဒီဟာကိုဘလို့ပြုပြင်လို့ရနိုင်ပါသလဲဆရာ
ကျွန်တော်မြင်လာတော့တော်တော်စင်နေထားတော့ဒီစင်းစရာခံပါမှုမရှိသေးဘူးပေါ့နော်ခုနကဒီဆံမပြောတဲ့တဲ့မှာပါတော့ကျွန်တော်ကဘလောက်ပမာဏဒီပြဿနာရှိနေလဲဒီပမာဏဘယ်ကနေစားရလဲဒါတော့ကျွန်တော်တို့မြင်လာတော့အခုလဲလက်ရှိနေထားမှာနဲ့တော့သူကဒီလိုမှကော်မတီဖွဲ့ထားတဲ့ဆိုတော့တော့ဒီဖြစ်နေတဲ့ပြဿနာရဲ့အခြေအနေမှန်ကိုခဏကြစင်းစရာခောက်ယူမှာကတော့ဆောင်ရွက်တင်တာပေါ့နော်နောက်တစ်ချက်ကတော့ခုနကတော့ပြန်နေလွဲကောင်းတဲ့နေရာမှာလဲစနေကြခြင်းနဲ့လွှဲပြောင်းနိုင်အောင်နောက်သက်ဆိုင်ရာဒီဌာနဆိုင်ရာတွေဖြစ်နေတယ်လုပ်ငန်းလုပ်တဲ့လုပ်ငန်းရှင်တွေလည်းဖြစ်နေတယ်အခြားအဖွဲ့အစည်းတွေဖြစ်နေတယ်နိုင်ငံရှင်နိုင်ပြောမှာဒါလည်းဒီမားရဲ့လက်ထက်ကိုပြန်ရအောင်ဆောင်ရွက်ပြုလုပ်နိုင်တော့ဒါကောင်းပါတယ်နောက်ဘယ်လိုလုပ်ချင်အားဖြင့်ကျွန်တော်တိုင်းပြည်ရဲ့ခုနဒီပို့ထုတ်ရစားတက်လာမယ်ခုနကကျွန်တော်စံစားတဲ့ပို့ထုတ်နိုင်မယ်တခြားလေယာဉ်ထုတ်ကုန်ပြီးပို့ထုတ်နိုင်မယ်အတွက်ကြောင့်မလို့တိုင်းပြည်ရဲ့ GDP ရဲ့တက်လာနိုင်မှာပေါ့နော်အဲ့လက်ရှိတဲ့ဆိုးအသေးလက်ထက်မှာဒါဒီဘဘူကိုသုံးစားမြင်ဖို့အတွက်ဒါရောင်းရွေးဝင်ကြီးကနေပြီးတာပြီးခဲ့တဲ့ဒီစီဝေးတူမှာပြောကြားခဲ့တယ်ဗျာ။ဆိုတော့ဘလို့ဖြစ်ဖို့အတွက်ဆိုပါလေခုနပြောတဲ့အခြေခံဖြစ်တဲ့ကျွန်တော်တို့ဒါဆန်စပါးအပါဝင်တဲ့နေရာထွက်ကုန်တွေကိုပြီးတော့မှထွက်လာအောင်ဆောင်ရွက်ဖို့လိုတာဗျာ။ဘလို့လိုတဲ့နေရာမှာခုနပါလက်ချင်းနေနေဒီခုနအတုံးကြီးရဲ့နေတွေအားလုံးကိုအတုံးကြီးနေအောင်ဆောင်ရွက်နိုင်နေဆိုတော့ဒါခုနဒီဆိုးကသွားခြင်းနဲ့ထုတ်ကုန်ဒီဘဘူကိုသုံးစားမြင်နေတဲ့ဆိုရင်ဒီမင်းကြောင့်တော့ရောက်နိုင်မယ်လို့ကျွန်တော်မြင်ပါတယ
်ဟုတ်ကဲ့ပါရှင်ဆရာကျေးဇူးပါအဲ့တော့အစိုးရသက်လက်ထက်ဒီမြေယာကိစ္စအငင်းပွားမှုတွေနဲ့ပတ်သက်ပြီးတော့ဟိုမြေယာကိစ္စအငင်းပွားမှုတွေပေါ်မှာအရေးယူလှုပ်ဆောင်နိုင်တဲ့အတိုင်းတာကအားရကျေနပ်ဆရာရှိပါသလားသူတို့ရဲ့လှုပ်ဆောင်နိုင်စွမ်းရောဆရာဘလို့များမြင်ပါတယ်လဲရှင်ရှင်နေကြီးဦးမင်းလွင်ဦးဆရာဆွေးနွေးပေးပါဟု
တ်ကဲ့ပါဒီနေ့ကြောက်ဖြူမျိုးနဲ့မှာလေယာမီအေကာထောက်နေရကြောပြန်လေပြည့်ရတဲ့တဲ့ငိုကျွန်တော်ဖားပါတယ်ဒါပေမဲ့လည်းအဲ့ဒီမြေကထောင်းနေရကြောကငါးပုဇွန်ရင်ငန်းနေတွင်းပြီးတော့ငွေညူထားတဲ့အတွက်လေယာစိုက်ပျိုးမှုအတွက်တော်တော်အခက်အခဲဖြစ်တဲ့အခြေအနေမျိုးကိုကျွန်တော်တွေ့ရပါတယ်ဥပမာအဖြစ်ကျွန်တော်ပြောပြမယ်ဆိုရင်ကျွန်တော်တို့အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံမှာဒီလေယာမြေတွေကိုရင်ငန်းတွင်းပြီးတော့ဈေးကောင်းရတဲ့ပုဇွန်တွေစိုက်ပျိုးငွေညူတဲ့အတွက်ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့စိုက်ပျိုးရေးမြေတော်တော်များများဆုံးရှုံးသွားတာတို့တွေ့ရတယ်။နောက်ပိုင်းမှာအဲ့ဒီငါးပုဇွန်တွေကဆက်လက်မထွက်နိုင်တော့ဘဲနဲ့လေယာဉ်မြေလဲဆုံးတောင်ယူလေသမားတွေလည်းဘဝပြေပင်လေပြင်းလူဖြစ်ပြီးတော့လူတွေပါနေစရာမရှိတဲ့အခြေအနေမျိုးဖြစ်တဲ့အချိန်မှာဒီဥစ္စာမျိုးကိုပြန်ပြီးတယ်ဆိုတာမျိုးကတော့မဖြစ်သင့်ဘူး။ဒါတွေကိုလည်းကျွန်တော်တို့အလင်းများဆောင်ရွက်ဖို့လိုတယ်။အဲ့တော့အစောကပြောသလိုမျိုးကျွန်တော်တို့ဒီဆားငံ့ရင်ဝင်နေတဲ့နေရာဒေသတွေမှာအများဆုံးပြန်လည်ပြုစုပြောင်းထောင်နိုင်ပေးဖို့အတွက်ဘယ်လိုလိုအပ်တယ်လဲအဲ့တော့ကျွန်တော်တို့တောင်သူလေသမားအခွင့်အရေးနဲ့အကျိုးစီးပွားမြင့်နေဥပဒေ2023မှာပြဋ္ဌာန်းထားတာတွေရှိတယ်။အဲ့ဒီဥပဒေမှာလိုအပ်တဲ့အချက်လက်တွေပြန်လည်ပြီးတော့တိတိကျကျဖြည့်ဆွဲပြဋ္ဌာန်းဖို့လိုတယ်။ယခင်ကကျွန်တော်တို့တောင်သူလေသမားတွေရဲ့ထွန်းနှုံးထွန်းနှံကအစအသိဉာဏ်ပိုင်းခွင့်မရှိဘူးဆိုတဲ့အမိန့်ကိုရှိတယ်။အခုကျတော့တောင်သူလေသမားတွေကမိမိလေယာဉ်မြေကိုအသိခံရတဲ့အပြင်ကိုမိမိလေယာဉ်မြေထဲမှာစိုက်ပျိုးထားတာဝင်ရဲ့ရင်အကျိုးဖြစ်စီမှုပိုင်နဲ့ကြော်နေမှုစတာတွေနဲ့အေးအေးယူခံနေရတာတွေဖြစ်တဲ့အတွက်ယခုဆိုရတဲ့လက်ထက်မှာတော့ကျွန်တော်တောင်သူလေသမားတွေရဲ့ဘဝအခြေခံခိုင်နိုင်မှမှာဖြစ်နိုင်ဖို့အတွက်တိကျတဲ့ဥပဒေတွေအလျင်မှန်ကာကွယ်ပြဋ္ဌာန်းပေးဖို့လိုတယ်ဆိုတာကိုပဲကျွန်တော်အနေနဲ့ပြောချင်ပါတယ်ခင်ဗျ
ကျမတို့ဒီအင်္ဂါနေ့ညချမ်းထ ਾਇ ရိုက်လေးလိုင်းအစီအစဉ်ကိုတော့ဒီမှာပဲအဆုံးသတ်ခွင့်ပြုပါပြည်နိုင်ဆွေးနွေးပေးခဲ့ကြတဲ့မြန်မာနိုင်ငံစံတပါလုံငါရှေ့အသင်းရဲ့ဒုတိယဥက္ကဋ္ဌဒေါက်တာဆုထွန်းနဲ့အာရှလူခွင့်ရေးကော်မရှင်ကရှင်းနေချီဦးမင်းလွင်ဦးတို့ကိုအထူးပဲကျေးဇူးတင်ရသလိုလူကိုယ်တိုင်ဝင်ရောက်ဆွေးနွေးသူတွေစာနဲ့ဝင်ရောက်ဆွေးနွေးသူတွေအားလုံးကိုလည်းအထူးပဲကျေးဇူးတင်ပါတယ်ရှင်ဗုဒ္ဓဘုရားနေနဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်ရှင
်။ American ဆိုရရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင်
။တော်ရရှင်များခင်ဗျာ။ပြီးခဲ့တဲ့ဇူလိုင်လ28ရက်နေ့ဟာဒုက္ခသည်များဆိုင်ရာအတိမတ်ပြည်ပြည်ပြဋ္ဌာန်းချက်နဲ့ပတ်သက်လို့ကုလသမဂ္ဂအထွေထွေညီလာခံကြီးကအတိမတ်ပြုခဲ့တဲ့65နှစ်ပြည့်မြောက်တဲ့နေ့ဖြစ်ပါတယ်။1950ခုနှစ်ဒုက္ခတေမြာညီလာခံလို့လူတီများတဲ့အဲ့ဒီညီလာခံကြီးကနေဗ ဘယ်လိုလူမျိုးတွေကိုဒုက္ခတွေအဖြစ်တတ်မှတ်မယ်ဘယ်လိုတတိပုဂ္ဂလလူပုဂ္ဂိုလ်တွေကိုခေါ်လုံခွင့်ပြုတင်နေဆိုပြီးတော့တတ်မှတ်ဖို့အများသဘောတူညီချက်ရရှိခဲ့တာဖြစ်ပါတယ်ဒုက္ခသည်များအရေးညီလာခံကပထမအဆုံးဒုက္ခတွေရဲ့ဘဝတွေနဲ့ပတ်သက်ပြီးတော့အခြေခံလက္ခဏာတွေကိုနိုင်ငံတကာအဆင့်ညှိနှိုင်းပြီးတော့သဘောတူညီမှုရခဲ့တာပါဒီသဘောတူညီမှုမှာပါဝင်လက်မှတ်ရေးထိုးရတဲ့နိုင်ငံတွေအနေနဲ့သူတို့ရဲ့နေမီနေနမိတ်အတွင်းမှာရှိတဲ့ဒုက္ခတွေကိုအကာအကွယ်ပေးကြမှာဖြစ်ပါတယ်ဒီညီလာခံကနေဒုက္ခတွေတွေအလုံးပေါ်လွတ်လပ်စွာနေထိုင်ခွင့်ပြုဖို့နဲ့လွတ်လပ်စွာသူတို့ရဲ့ဘာသာအယူဆကိုလွတ်လွတ်လပ်လပ်ကိုးကွယ်ပိုင်ခွင့်အလုံးလုံးကန်ခွင့်ပညာသင်ယူခွင့်ခီးတွားလာခွင့်လက်မှတ်တွေထုတ်ပေးဖို့နဲ့လွတ်လပ်စွာလှုပ်ရှားလှုပ်ဆောင်ခွင့်တွေကိုခွင့်ပြုဖို့အတွက်တတ်မှတ်ပြဋ္ဌာန်းခဲ့ပါတယ်။ကုလသမဂ္ဂဒုက္ခသည်များ၏ညီလာခံကဒုက္ခတွေတွေအနေနဲ့အတိမတ်ပြုခေါ်လုံခွင့်ပေးထားတဲ့တန်းပြည့်ရဲ့ဥပဒေတွေကိုလည်းလေးစားလိုက်နာကြဖို့တိုက်တွန်းထားပါတယ်။ဒီညီလာခံကြီးကချင်းချင်းလင်းလင်းဖော်ပြခဲ့တဲ့အရေးကြီးဆုံးအချက်ကတော့ဒုက္ခတွေတွေအနေနဲ့သူတို့ရဲ့သဘောဆန္ဒမပါဘဲသူတို့အပေါ်ဖိနှိပ်ညှဉ်းပန်းခံရမှုကိုစိုးရိမ်ကြောက်ရွံ့နေချိန်မှာသူတို့ရဲ့တိုင်းပြည်တွေကိုပြန်မပို့ရဘူးဆိုတဲ့အချက်ပဲဖြစ်ပါလေ။ဒီသဘောတူညီချက်က1945ခုနှစ်မှာတွေ့ကြုံခဲ့ရတဲ့ဒုက္ခတွေများပြဿနာကိုအခြေခံပါတယ်။အဲ့ဒီတုန်းကဥရောပမှာလူတန်းပေါင်း40ကျော်ဟာဒုတိယကမ္ဘာစစ်ကြီးကြောင့်ခိုကိုးရာမဲ့အိုးအိမ်စွန့်ခွာပြီးတော့ထွက်ပြေးနေကြပြီးအခြေချနေထိုင်မှုနေရာလိုအပ်နေခြင်းလည်းဖြစ်ပါတယ်။ဒီကနေ့အချိန်ကာလမှာလည်းကျွန်ုပ်တို့အနေနဲ့နောက်ထပ်ဒုက္ခသည်များအရေးတစ်ခုထပ်ပြီးတော့ကြုံနေကြပြန်ပါပြီ။ကုလသမဂ္ဂညီလာခံကသတ်မှတ်ပေးထားတဲ့ဒုက္ခတွေဆိုတဲ့အချက်နဲ့ကန့်ညီနေသူလူဦးရေတန်ပေါင်း20ကျော်ရှိတယ်လို့ကုလသမဂ္ဂဒုက္ခသည်များဆန်ရမဟာမင်းကြီးရဲ့ခမန်းတွက်ချက်မှုမှာဖော်ပြထားပါတယ်။လူအတိုင်းမြုံတွေအခိုင်အမာအဓိပ္ပာယ်ဖော်ချမှတ်ပေးထားတဲ့ကြီးညာချက်ကိုအတိမတ်ပြုလက်မှတ်ရေးထိုးခဲ့ကြတဲ့65နှစ်မြောက်အခါသမယမှာဒီစာတမ်းမှာဖော်ပြထားတဲ့အတိုင်းကျွန်တို့ဟာတမိုင်းကိုမမေ့ရောကြဘူးနဲ့နောင်တစ်ချိန်ထပ်မံပြီးတော့မဖြစ်အောင်လုပ်ကြပါလိမ့်မယ်ဒုက္ခတွေတွေကိုကျွန်တို့ကနှွေးထွေးစွာကြိုဆိုကြပြီးသူတို့ရဲ့အိမ်ပြန်ခွင့်မရရသေးတဲ့အချိန်မှာဘယ်နေရာမှာပဲရောက်နေသည်ဖြစ်ပါစေဘလို့အခက်အခဲမျိုးတွေပဲဖြစ်ဖြစ်အကူအညီပေးကြရမှာဖြစ်ကြောင်းပါခင်ဗျာ
အမေရိကန်ဆိုးရရဲ့သဘောထားမြင်အားပေါ်ကိုတင်ပြလို့ပြပါပြီ
အခုနားဆင်ကြရတာကတော့ American ဆိုရရဲ့သဘောထားမြင်တာဖြစ်ပြီး VOA ရဲ့အာဘော်မဟုတ်ကြောင်းထမှန်အသိပေးပါရစေရှင်။အခုတော့သတင်းအကျဉ်းချုပ်ကိုတင်ဆက်ဖို့အချိန်ရောက်ပြီမလို့မဆုမြတ်မွန်ကပြောပြမှာပ
ါ။ကျောက်ဆုံး American Muslim စစ်သည်တယောက်ရဲ့မိဘတွေကို Republican သမ္မတလောင်း Donald Trump ကကဲ့ရဲ့တယောက်ခဲတာကိုကြီးကြီးအဖြစ် Trump ဟာအမေရိကရဲ့သမ္မတဖြစ်တင်မှုဆိုတာတာတကပြနေတယ်လို့သမ္မတဘရက်အိုဘားမားကပြောကြခဲ့ပါတယ်။စင်ကာပူဝန်ကြီးချုပ်လီဆန်လုံးနဲ့အင်ဂျီရောမှာတွေ့ဆုံပွဲအပြီးပူးတွဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာသမ္မတအိုဘားမားကသတင်းတောက်ပြောက်ရဲ့မေးမြန်းချက်ကိုအခုလိုဖြေကြားခဲ့တာဖြစ်ပါတယ်။ဒါကဒီအမေရိကန်ပြည်ထောင်စုမှာဆန့်ကျင်မှုတွေရှိနေကြတဲ့ Pacific ရံဝန်နိုင်ငံများကုံသွေးရေးသဘောတူညီချက် TPP ကိုလွှတ်တော်ကနေအတည်ပြုပေးဖို့အတွက်အမေရိကန်သမ္မတနဲ့စင်ကာပူဝန်ကြီးချုပ်တို့ကတိုက်တွန်းခဲ့ကြပါတယ်။ Washington မြို့တော်မှာနိုင်ငံတော်ဧည့်သည်တော်အဖြစ်နဲ့ရောက်နေတဲ့စင်ကာပူဝန်ကြီးချုပ်နဲ့သမ္မတ Barack Obama တို့အင်ဂျီရောမှာအင်္ဂါနေ့တုန်းကတွေ့ဆုံခဲ့ကြပြီးတော့ TPP ကိစ္စအပါအဝင်နှစ်နိုင်ငံကြားအရေးကြီးတဲ့ကိစ္စတွေကိုဆွေးနွေးခဲ့ကြပါတယ်။ဒါကဆီးရီးယားနိုင်ငံအနောက်မြောက်ပိုင်းမျိုးတွေအပေါ်ရဟတ်ယင်ဘောကနေပြီးတော့အစိတ်တန်းငွေတွေပါတဲ့တိုင်ကီဘုံတွေကျဲချခဲ့တယ်လို့ကုညီကယ်ဆယ်ရေးဝန်ထမ်းတွေကပြောပါတယ်။တနင်္လာနေ့ညသကောင်မတိုင်ခင်အစ်တလစ်ပြည်နယ်တွေကဆာရာခက်မျိုးပေါ်ကိုလည်းကလိုရင်းဓာတ်ငွေပါတဲ့ဒီတိုင်ကီဘုံ၅ခုအထိကျလာခဲ့တယ်လို့မျိုးတွေကဆရာဝန်တွေကသတင်းတောက်တွေကိုပြောပါတယ်။အမျိုးသမီးနဲ့ကလေးငယ်အများစုဖြစ်တဲ့လူပေါင်း30တဲ့မနဲ့အစိတ်တန်းငွေတင်ခဲ့ပါတယ်။အစိုးရတပ်တွေဝိုင်းထားတဲ့အလက်ပိုမျိုးပေါ်ကိုလည်းဓာတ်ဒုံးငွေတွေနဲ့တိုက်ခိုက်ခဲ့တယ်လို့ပြောနေကြပါတယ်။ခါဒီလက်နက်ကင်ပဋိပက္ခတွေမှာကလေးတွေကိုနှိမ့်ဆက်ညှဉ်းပန်းအကျဉ်းချဆတဲ့ချိုးဖောက်မှုတွေဆက်လက်ရှိနေတဲ့အတွက်ဒီချိုးဖောက်မှုတွေကိုအဆုံးသတ်ပေးဖို့အတွက်ကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကီမွန်းကတောင်းဆိုလိုက်ပါတယ်လက်နက်ကင်ပဋိပက္ခတွေမှာကလေးငယ်တွေပါဝင်နေရတာနဲ့ပတ်သက်လို့လုံခြုံရေးကောင်စီမှာအင်္ဂါနေ့တုန်းကလုပ်ခဲ့တဲ့အခြေအတင်ဆွေးနွေးပွဲမှာမစ္စတာဘန်ကီမွန်းကအခုလိုမင်ကွန်းနဲ့မှပြောကြားခဲ့တာဖြစ်ပါတယ်ရှင
်မဆုမြတ်မွန်ကတတင်းချင်းချုပ်ကိုပြောပြသွားတာပါရှင်ဒီကနေ့မနေ့အစည်းအဝေးထုတ်လုပ်ရေးမှူးကတော့ဦးဆန်မိုးဝေပါအင်ဂျင်နီယာကတော့ John Elson ဖြစ်ပါတယ်ရှင်ဗုဒ္ဓဘုနေနေခင် view မြန်မာပိုင်းစီစဉ်ကိုနားဆင်ခဲ့ကြတဲ့ကဘာတလွားကသရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်ရွှေလန်းချမ်းမြေ့ကြပါစေရှင်ကျမအင်ဂျင်နိုင်ပါ
This program has come to you from the Voice of America, Washington.